Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ14ရက်စနေနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါအနောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ချာချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူစာချုပ်တိုင်းအီရန်ကမလိုက်နိုင်ဘူးလို့အမေရိကန်သမ္မတကပြောကြားလိုက်တယ်လို့အရေးယူတန်းခတ်မှုအစ်စ်တွေချမှတ်ဖို့ပါလှုပ်ဆောင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းလူပေါင်းတိုင်ဝမ်နှစ်ခုကြားဖြစ်ပွားတဲ့ပဋိပက္ခဖြည့်ရှင်းနိုင်ရေးအတွက်မြန်မာစိုးရနဲ့လက်တွဲဆောင်ရွက်ဖို့အသင့်ရှိတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောပါတယ်ဗီယက်နမ်နိုင်ငံမှာရေကြီးမြေပြိုမှုတွေအတွက်တေဆုံးသူ60ရှိသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပေါ့ရေ
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့အကြံပြုထားတဲ့ထဲမှာကငွေရေးကြီးတစ်ခုတည်းတည်းမဟုတ်ဘူးဗျကျွန်တော်တို့ဟာ moral support လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာကျွန်တော်တို့ကိုပါပီထောက်ခံမှုလို့ပဲလာပြီးတော့နိုင်ငံရေးမဟုတ်ဒီကြံတော့တန်တမန်ရေးအရာလည်းပဲ
ရခိုင်ပြည်နယ်အတံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်သတင်းနောက်မှဆုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
နောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့တက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့နျူကလ িয়ার သဘောတူစာချုပ်ထက်ကအတိုင်းအီရန်ဘက်ကလိုက်နာမှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်နိုင်ငံကတော်လှန်ရေးအဆောင်တပ်ဖွဲ့ပေါ်မှာအကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအရေးယူဒဏ်ခတ်မှုအစ်စ်တွေချမှတ်ဖို့ပါလှုံ့ဆော်နေပါတယ်။အီရန်ဟာအရှေ့လယ်ပိုင်းဒေသနဲ့ကမ္ဘာတဝန်းမှာအကြမ်းဖက်ဝါဒနဲ့ရန်လိုတဲ့လုပ်ရည်တွေကိုလှုံ့ဆော်နေတဲ့အတွက်ပိုးပြီးတင်းကျပ်တဲ့မဟာဗျူဟာချမှတ်မယ်လို့အီရန်ရဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်လှုံ့ဆော်မှာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။အီရန်ဆိုင်ရာတင်းမာတဲ့မဟာဗျူဟာသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချပြခဲ့တာဖြစ်ပြီးအဲ့ဒီမှာအီရန်နေနဲ့နျူကလ িয়ার လက်နက်ထုတ်နိုင်မယ်လမ်းကြောင်းပေါ်မရောက်အောင်တားဆီးနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ပါဝင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံဂျာမနီဥရောပသမဂ္ဂတို့နဲ့အီရန်တို့အကြား2015ခုနှစ်ကရယူထားတဲ့သဘောတူညီချက်ကနေနှုတ်ထွက်မယ်လို့တော့သမ္မတထရမ့်ကထပ်မပြောပါဘူး။ဒါပေမဲ့သဘောတူစာချုပ်ပါအချက်တွေအတိုင်းအီရန်ဘက်ကလိုက်နာနေတယ်ဆိုတာဆက်ပြီးအသိအမှတ်ပြုတ်ပေးတာမျိုးမလုပ်တော့တဲ့အတွက်နောက်ထပ်အရေးယူလှုပ်ဆောင်ဖို့လိုမလို့ဆိုတာကိုကွန်ဂရက်လွှတ်တော်အနေနဲ့ရက်ပေါင်း60အတွင်းမှာအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအက်ဒလစ်ခိုင်မှာဂျီယာတိုက်ခိုက်ရေးသမားတွေထိန်းချုပ်ထားမှုနဲ့တိုက်ခိုက်မှုတွေအဆုံးသတ်ရေးအတွက်လုံဆောင်မှုတစ်စိမ့်တစ်ပိုင်းဖြစ်နေတူရကီကအဲ့ဒီဒေသမှာတပ်တွေချထားလိုက်ပါတယ်တူရကီတပ်တွေအဲ့ဒီဒေသကိုစောင့်ကြည့်ဖို့ချထားတာဖြစ်ကြောင်းတူရကီစစ်တပ်တာဝန်ရှိသူတွေကတောက်ကြံနေမှာပြောပါတယ်တူရကီကဆီးရီးယားအနောက်မြောက်ပိုင်းဒေသကိုစစ်သား100ကျော်နဲ့တန်ရက်ကာကအစီး30ဆစ်လွတ်ထားတယ်လို့ဟဲရီယက်သတင်းစာမှာဖော်ပြပါတယ်ဒါပြင်လာမယ့်ရက်ပိုင်းတွင်းမှာပဲနောက်ထပ်တပ်တွေဆစ်လွတ်ဖို့လည်းရှိနေတယ်လို့ဆိုပါတယ်တူရကီတပ်တွေဟာဆီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေတာဖြစ်ပြီးဒီလွတ်မြောက်ရေးတပ်ဖွဲ့ကဆီးရီးယားသဘုံတွေဟာသမ္မတဘရှားအာဆတ်ကိုဖျောက်ချဖို့ကြိုးစားနေတာဖြစ်ပါတယ်။တူရကီသမ္မတရေဂျက်တာအီအာရိုဝန်ကတော့ဒီစစ်စင်ဟာကြာသပတေးနေ့မှာစတင်ခဲ့တယ်လို့တောက်ကြနေကရုပ်သံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ကီလိုမီတာ900ကျော်ရှည်လျားတဲ့ဆီးရီးယားနယ်စပ်ဒေသဟာနိုင်ငံအတွက်ချိမ့်ချောက်မှုတွေရှိနေတယ်လို့လည်းသမ္မတအာရိုဝန်ကပြောပါတယ်။တူရကီနိုင်ငံဟာလက်ရှိမှာအီရန်နဲ့ဆီးရီးယားကရောက်လာတဲ့ဒုက္ခသည်ပေါင်း3000လောက်ကိုလက်ခံထားရတာဖြစ်ပါတယ်။တူရကီအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေနဲ့ကြုံရနိုင်တယ်လို့လည်းလုံခြုံရေးကြွမ်းကျင်သူတွေကသတိပေးထားပေမဲ့တကယ်တမ်းချင်းချောက်မှုကြုံနေရတာကအစ်လစ်အခြေစိုက်ကြီးရဲ့တိုက်ခိုက်ရေးသမားတွေရဲ့အန္တရာယ်ဖြစ်ပါတယ်ခင်ဗျာ။
အီရတ်တွေဝင်ရောက်တိုက်ခိုက်လာနိုင်ခြင်းရှိနေတယ်လို့ cuts အရာရှိတွေကအဆက်မပြတ်သတိပေးနေချိန်မှာပဲရေနံထွက်ရဒေသဖြစ်တဲ့ကာကတ်မြို့တော်ဝိုက်လာရောက်စုဝေးနေကြတဲ့ cuts နဲ့အီရတ်တပ်တွေစိတ်အေးအေးထားကြဖို့ American ထိတ်တန့်အရာရှိကြီးကတိုက်တွန်းလိုက်ပါတယ်။ American ရဲ့မဟာမိတ်အဖွဲ့နှစ်ဖွဲ့အနေနဲ့ IS စစ်သွေးကြွတွေကိုတိုက်ဖြတ်ရမယ့်လုပ်ငန်းကြီးကိုသာအဓိကအာရုံစိုက်ရမယ့်အချိန်ဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး John Mattis ကသတိပေးလိုက်တာပါ။ American တောင်ပိုင်းတိုင်းစစ်ဌာနချုပ်ဖြစ်တဲ့ Miami ကနေလင်းမြန်းတဲ့ Washington DC ကိုပြန်လာချိန်မှာပဲဝန်ကြီးမက်တစ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီဒေတာမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပေါ်လာမှာကိုမလိုလားကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေဖို့အတွက် American တပ်တွေကအီရန်နဲ့ cuts တပ်ဖွဲ့တွေနဲ့အတူလက်တွဲပြီးလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အနေနဲ့ဆက်ဆက်နေတဲ့ဟက်ကနီကွန်ရက်က9နှစ်ကြာပြန်ပြီးဆွဲခံခဲ့ရတဲ့အမေရိကန်နဲ့ကနေဒါလင်မယားနဲ့သူတို့ရဲ့ကလေး3ယောက်တို့ဟာကနေဒါနိုင်ငံကိုပြန်ရောက်လာခဲ့ပြီဖြစ်ပါတယ်။သူတို့ဟာလန်ဒန်ကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုကနေဒါလေကြောင်းလိုင်းနဲ့တောက်ကြာနေနောက်ပိုင်းကရောက်လာခဲ့တာပါ။အမေရိကန်နိုင်ငံသူကေတလင်ကိုးမန်နဲ့သူမရဲ့ခင်မောကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းတို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာခီးသွားနေတုန်းပြန်ပြီးဆွဲခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီဖန်စီခံရတဲ့အချိန်မှာမစ်ကိုမန်ဟာကိုဝင်ရှိနေပြီးတော့သူတို့ဖန်စီခံခဲ့ရတဲ့9နှစ်တာကာလအတွင်းမှာကလေး၄ယောက်မွေးခဲ့တာဖြစ်ပါတယ်။သူတို့ကိုအခုလိုပြန်လွတ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့ကနေဒါအာဏာပိုင်တွေကလည်းစိတ်သက်သာရခဲ့ပြီးတော့ကနေဒါအစိုးရရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့မိသားစုပြန်လွတ်လာဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းခဲ့ရပြီးအခုလိုပြန်ရောက်လာခဲ့တာကြောင့်ဝမ်းမြောက်မိတယ်လို့ပြောထားပါတယ်။ဟက်ကနီကွန်ရက်ကနေသူတို့ကိုဖန်စီထားစဉ်အခြေအနေအသေးစိတ်တွေကိုတိုရွန်တိုလေစိတ်ကိုတောက်ကြနေနောက်ပိုင်းကရောက်ရှိစဉ်မှာမျိုးသားဖြစ်တဲ့ဂျော့ရှော့ဘွိုင်းပြောတာကတော့ဖန်စီခံရစဉ်အချိန်တွင်းမှာဟက်ကနီကွန်ရက်အဖွဲ့ဝင်တွေကသူ့ကလေးတဲကမိန်းကလေးတဦးကိုတပ်ပစ်ခဲ့ပြီးတော့သူ့ဇနီးကိုလည်းအာမပြုကျင့်ခဲ့တယ်လို့ပြောဆိုခဲ့ကြောင်း AP သတင်းဌာနကဖော်ပြပါတယ်။ကနေဒါကိုမရောက်ခင်အထိတော့သူတို့အနေနဲ့ကလေးလေးယောက်မွေးခဲ့တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။သူတို့ကလေးတယောက်ဟာကျန်းမာရေးမကောင်းဘဲသူတို့ကိုကယ်တင်ခဲ့တဲ့ပါကစ္စတန်တွေကအစာကိုစူးစမ်းပန်းစားကျွေးခဲ့ရတယ်လို့လည်းပြောပါတယ်ခင်ဗျာ။
ဗီယာအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူပေါင်းထိုင်ဝမ်နှစ်ခုကြားဖြစ်ပွားတဲ့ပဋိပက္ခဖြည့်ရှင်းနိုင်ရေးနိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်ဖို့အသင့်ရှိတယ်လို့တောက်ကြနဲ့လုံခြုံရေးကောင်စီချင်းပါတဲ့အလွတ်သဘောအစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်ပြည်နယ်တန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိုင်းနယ်ချီတဲ့ရွန်ဂျာဒုက္ခသည်တွေနေရပြန်နိုင်မှုအကြမ်းဖက်မှုတွေအဆုံးသတ်ဖို့ကတိပေးထားတဲ့အတိုင်းလုပ်ပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။ရွန်ဂျာစစ်သွေးကြော်တွေကလုံခြုံရေးတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့နောက်နေမင်းရှင်းလင်းလှုပ်ဆောင်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကစပြီးအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ဒုက္ခသည်ပေါင်း 93,600 ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ရေးကြံပေးပွဲခေါင်းဆောင်ဖြစ်တဲ့ကုလသမဂ္ဂအကြီးအကဲဟောင်းမစ္စတာကိုဖီအာနန်ကတော့ဒီပြဿနာဟာလွန်လွန်ကူကူဖြေရှင်းနိုင်တဲ့ပြဿနာမဟုတ်ကြောင်းနဲ့အကြံပေးပွဲအပြီးသက်အစဉ်ခံစားမှာရခိုင်ရေးဖြေရှင်းမှုလမ်းပြအမြေပုံချပေးထားတယ်လို့တောက်ကြနေမှာပြောပါတယ်။ရေတိုကာလလှုပ်ဆောင်မှုအဖြစ်အကြံဖက်လှုပ်ဆောင်မှုတွေရပ်ဆိုင်ဖို့လိုအပ်တဲ့လူသားချင်းစာနာမှုတွေပေးဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသူတွေနေရပြန်နိုင်ရေးကူညီဖို့အားလုံးကသဘောတူကြတယ်လို့လည်းပြောပါတယ်။ဒါ့အပြင်ကာလကြာရှည်စွာအမြင့်တွဲနေတဲ့ခွဲခြားဆက်ဆံမှုဆင်းရဲမွဲတိမ်မှုအပါအဝင်နိုင်ငံသားဖြစ်ခွင့်လိုမျိုးအချက်တွေကိုထည့်သွင်းပြီးစဉ်းစားကြဖို့လည်းပြောကြားခဲ့တာပါ
။ရွှေညာပြဿနာနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့လည်းကူညီဖြည့်ရှင်းပေးကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ခါစီနာကစာရေးသားပေးပို့သွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာရီယာအာလမ်ဟာဝန်ကြီးချုပ်ဟာစီနာရဲ့အထူးကိုယ်စားလှယ်အဖြစ်နဲ့ဒီစာကိုယူဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာရီယာအာလမ်ဟာဝန်ကြီးချုပ်ဟာစီနာရဲ့အမိန့်နဲ့ရုရှားနိုင်ငံကိုအောက်တိုဘာ15ရက်နေ့မှာ3ရက်ကြာခရီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။အဲ့နောက်တော့သူဟာတရုတ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ဒီခီးစဉ်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့တရုတ်နဲ့ရုရှားနိုင်ငံတွေရဲ့အကူအညီထောက်ပံ့မှုတွေရအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံမှာပြန်လည်နေရာချထားဖို့အတွက်တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ထောက်ခံမှုကိုရရှိအောင်လုပ်ဖို့သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဟာတရုတ်နဲ့ရုရှားနိုင်ငံတွေရဲ့မိတ်ဆွေနိုင်ငံဖြစ်တာနဲ့အမျှအဲ့ဒီနိုင်ငံတွေအနေနဲ့လည်းရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဖြေရှင်းဖို့မြန်မာနိုင်ငံကိုစည်းရုံးနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယူဆနေတာဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံအလဲပိုင်းနဲ့တောင်ပိုင်းတောတောင်ထုတတ်တဲ့ခေနမှာရေကြီးမြေပြုံမှုတွေဖြစ်ပွားခဲ့တဲ့အတွက်တေဆုံးသူ60ရှိသွားပါပြီ။အခုထိပျောက်ဆုံးနေသူက39ဦးပါ။စနေနေ့မှာဗီယက်နမ်နိုင်ငံသဘာဝဘေးရန်နဲ့ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဗဟိုကော်မတီကတေဆုံးပျောက်ဆုံးသူအရေအတွက်ကိုကြေညာခဲ့တာဖြစ်ပါတယ်။မြောက်ပိုင်းကဟွာဘင်းခေမှာအဆိုအဝါဆုံးခန်းစားရသလိုတေဆုံးသူ20နဲ့ပျောက်ဆုံးသူ73ဦးရှိပါတယ်။တချိန်ထဲမှာပဲတိုင်ဖုန်းမုန်တိုင်းခါနာမှာအခုခါမှာအရှိပင်လေပင်ထဲမှာတိုက်ခတ်နေပြီးအဲ့ဒီဒေတာတွေအန်ဒီယသတိပေးချက်တွေထုတ်ပြန်ထားပါတယ်။ကွန်နမ်ခေန်ကနေဖူဝင်ခေန်ကြားကင်ယူရန်ဒေတာတစ်လျှောက်ကင်ယူရန်ဆောင်တက်တွေချထားပြီးအဲ့ဒီဒေတာရင်းရေရင်6200ကျော်အတွက်လုံခြုံရေးကိုတာဝန်ယူနေပါတယ်။
အင်္ဂလန်ပရီးမီးယားလိဂ်အမပေးဘောလုံးပွဲတွေကိုဒီနေ့ကစားကြတာမှာအစောပိုင်းကကစားသွားတဲ့လီဗာပူးနဲ့မန်ချက်စတာယူနိုက်တက်တို့ပွဲမှာတော့ဂိုးမရှိတည်ကြသွားပါတယ်လီဗာပူးနဲ့မန်ယူတို့လီဗာပူးအသင်းရဲ့အန်ဖီလ်ကွက်မှာဒီနေ့ကစားခဲ့ကြပြီးတော့နှစ်သင်းစလုံးကိုမသွင်းနိုင်မနဲ့တည်ဖြစ်သွားခဲ့တာပါအင်ရှင်လီဗာပူးကခြေအသားနဲ့ဖိကစားပြီးဂိုးသွင်းမှုကွင်းတွေရဖို့ကြိုးပမ်းခဲ့ပေမဲ့မန်ယူကိုယ်တော်ဒီဟဲကာကွယ်သွားခဲ့တယ်လို့မန်ယူဘက်ကလူကာကူရဲ့အပိုင်ကန်သွင်းချက်ကိုလည်းလီဗာပူးကိုယ်တော်မင်ယိုလေးကာကွယ်သွားခဲ့ပါတယ်ဒုတိယပိုင်းမှာတော့နှစ်သင်းစလုံးကိုရဖို့ကြိုးစားခဲ့ပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲနောက်ဆုံးမှဂိုးမရှိသေးကြသွားခဲ့တာပါအခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ဆွမ်စီနဲ့ဟာဒိုစဖရီတောင်းကဂိုးမရှိသေးကြနေပြီးတော့ဘန်လီနဲ့ဝက်ဆမ်ပွဲမှာတော့ဝက်ဆမ်မှာတကူဂိုးမရှိနိုင်နေပါတယ်ခရစ္စတယ်ပယ်လစ်နဲ့ရှယ်စီတို့တကူစီသေးဖြစ်နေပြီးတော့မန်ချက်စတာစီးတီးကတော့စတုတ်စီးတီးကို3ဂိုးဂိုးမရှိနိုင်နေပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့ဂျေဇူးစတာလင်းနဲ့ဆယ်ဘာတို့ကသွင်းတာပါဒါဖြစ်တော့ပါတယ်တော့တန်နဲ့ဘုံမောက်ပွဲမှာတော့ဂိုးမရှိသေးကြနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်တက်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါဘက်ကိုဆက်ပါမယ်ရှင်ရခိုင်ပြည်ပကတွေကိုပြည်လအောင်ဖြည့်ရှင်းနိုင်ရေးကိုဖီအန်နဲ့အစင်ခင်းစားပါအတိုင်းအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာနိုင်ငံတကာအနေနဲ့နိုင်ငံရေးသံတမန်ရေးဘက်ပေါင်းစုံတောက်ပေါင်းစုံကအပြုသဘောဆောင်တဲ့အကူအညီတွေပေးပါလို့ကိုဖီအန်နဲ့အကြံပေးကော်မရှင်အဖွဲ့ဝင်တူဦးကတောင်းဆိုလိုက်ပါတယ်မနေ့ကညွှန်ရော့မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာရခိုင်ပြည်နယ်ရေးကိုဖီအန်နဲ့အစင်ခင်းစားပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးအားပေးကူညီဖို့နိုင်ငံတကာကဆွေးနွေးမှုအပေါ်အခုလိုပြောဆိုလိုက်တာပါကုလလုံခြုံရေးကောင်စီရဲ့အစည်းအဝေးပေါ်အမြင်သဘောထားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကြောင်ဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မနေ့တောက်ကြနေတုန်းကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေနောက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဖီအန်နန်တို့တွေ့ဆုံပြီးတော့ Area Formula Meeting အလို့သဘောဆွေးနွေးပွဲကျင်းပခဲ့ပါတယ်ကုလလုံခြုံရေးကောင်စီဆွေးနွေးပွဲကနေရခိုင်ပြည်နယ်တွင်ပြည်ပခါတွေနဲ့တင်းမာမှုပြဿနာအဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဘာလို့တင်တယ်လဲဆိုတဲ့အပေါ်အဓိကထားဆွေးနွေးခဲ့ကြပြီးအကြမ်းဖက်မှုတွေရရည်လူသားချင်းစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ရေးနောက်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်ဒုတိယညီမချက်ကတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ဦးဆောင်တဲ့အဖွဲ့ရဲ့တင်ပြထားတဲ့အစီရင်ခံစာပါအချက်တွေကိုထောက်ခံမှုနဲ့အကြံပြုချက်တွေအကောင့်ထဲပေါ်ရေးအားပေးကူညီဖို့ဖြစ်ပါတယ်ဒီလိုမျိုးနိုင်ငံတကာဘက်ကရခိုင်ပြည်နယ်အရေးကိုဖီအန်နန်အကြံပြုချက်တွေအတိုင်းအားပေးကူညီတဲ့နေရာမှာတော့ဗတ်ပေါင်းဆောင်ကနေအပြုသဘောဆောင်တဲ့အကူအညီတွေပေးဖို့အဓိကအရေးကြီးပါတယ်လို့ကိုဖီအန်နန်အကြံပေးကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးဝေလွင်ကတောင်းဆိုလိုက်ပါတယ
်ကျွန်တော်တို့ကိုကုကြည့်ရတယ်ဆိုလို့ရှိရင်အပြုသဘောကိုစောင့်မှုတော့လိုတာပေါ့နော်အပြုသဘောကိုစောင့်နေဆိုတဲ့နေရာမှာကျွန်တော်တို့အကြံပြုထားတဲ့အထက်မှာကငွေရေးကြေးတစ်ခုတည်းတည်းမဟုတ်ဘူးဗျကျွန်တော်တို့ဟာ moral support လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာကျွန်တော်တို့ကိုပါပီထောက်ခံမှုလိုတယ်နောက်ပြီးတော့နိုင်ငံရေးမဟုတ်တည်တယ်လို့တန်တမာရေးအရာလည်းပဲကျွန်တော်တို့ကိုနားလေသဘောပေါက်ပြီးတော့ကျွန်တော်တို့ကလုပ်နေတဲ့ကိစ္စရများမှာအဟံတားမဖြစ်ရလေအောင်ပေါ့လေကြောင်းပေါင်းစုံကအားပေးမှသာရှင်သူတို့ဒီကဒီအတိုင်းပဲအကောင့်ထည့်ပုံပါပဲကျွန်တော်တို့ထဲမှာကပြပြတသားကျွန်တော်ရေးထားတာလေးရှိတယ်ဘာကြောင့်ဖြစ်ရလဲဘာတွေကမဖြစ်တဲ့မှုလဲဘာတွေကဖြစ်တယ်လဲဒါကိုသူတို့လက်ခံနေဆိုလို့ရှိရင်သူတို့ရဲ့ယက်တီချက်ဘာလဲဆိုတော့လေဟိုကဘာသိရမှာပေါ့နော်အဲ့ဒါကြောင့်မလို့ဒါကိုအကောင့်ထည့်ပုံမဲ့လူတွေကလည်းပဲကျုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောနိုင်ငံရေးအရာရောတန်တမာနည်းရောကူညီပေးပါလို့ကျွန်တော်အဲ့ဒါပြောချင်ပ
ါအခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှကိုဖီအန်နန်ရှင်းလင်းတင်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံပေါ်ဖိအားပေးလိုတဲ့နိုင်ငံတချို့ရဲ့သဘောထားတွေတော့ပျော့ပြောင်းသွားနိုင်ပါတယ်လို့အစည်းအဝေးကိုမြန်မာအစိုးရကိုစားပြုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကပြောကြားပါတယ်ဒီပေါ်မှာအစိုးရဘက်ကရှင်းလင်းနေတာထက်စာရင်ကိုဖီအန်နန်လိုပုဂ္ဂိုလ်မျိုးကတင်ပြတာကပို့ပြီးတော့မှနိုင်ငံတကာရဲ့ယုံကြည်မှုကိုရစေပါတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရှမ်မျိုးသိန်းကရှုံးမြင်ပါတယ
်တကယ်တမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံတော်အတိုင်းအမြံယုံဝင်ကြီးဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအကြံပေးပုဂ္ဂိုလ်တို့ရှင်းလင်းတာတဲ့ပေါ့လေနိုင်ငံတကာရဲ့ယုံကြည်မှုကိုတော့ပို့ပြီးတော့ရမှာတေးကြတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်ဟိုဒေါက်တာဆန်းစုကြည်လည်းပဲသူ့ရဲ့မိန်ကွန်းထဲမှာသူပြောထားတာရှိတယ်ပေါ့လေနော်ဒီပြဿနာဟာရေရှည်ပေါ့လေဟိုချင်းကပ်ပြီးအဖြေရှာရမယ်နော်အားလုံးစုပေါင်းပြီးတော့အဖြေရှာရမယ်စင်ခေါ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ကမြင်တယ်အဲမစ္စတာကိုဖီအန်နန်လည်းပဲဟိုတိုက်တွန်းထားတဲ့အတိုင်းပေါ့လေကျွန်တော်တို့အစိုးရရဲ့တပ်မတော်ရဲ့နောက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့အဲနောက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့နော်ကျွန်တော်တို့ရခိုင်ပြည်သူလူထုအများစုရဲ့ထောက်ခံမှုကိုရရှိထားတဲ့နော်ဒီရခိုင်မျိုးသားပါတီရဲ့ရပ်ဖက်အဖွဲ့အစည်းတွေရဲ့ပေါ့အားလုံးဝိုင်းပြီးတော့ဖြည့်ရှင်းရမယ့်အနေအထားမျိုးလို့ကျွန်တော်ကတော့သုံးသပ်ပါတယ်
လူမျိုးရေးဘာသာရေးအသွင်ဆောင်တင်မာမှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနယ်မြေမတည်ငြိမ်မှုတွေနဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေအပေါ်မှာကုလပါဝင်နိုင်ငံတကာရဲ့ကူညီမှုတွေနဲ့အတူသက်ဆိုင်သူအားလုံးပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုကသာဒေသရင်းရေရှည်တည်ငြိမ်အေးချမ်းမှုကိုဖော်ဆောင်နိုင်မယ်လို့လည်းရခိုင်ပြည်နယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအကြံပြုပါတယ
်ဒီမှာအောက်ရှိမှာတွေ့ကြုံနေရတဲ့အခြေအနေကိုရခိုင်ပြည်ကိုကိုစားပြုပြီးတော့ပြောနိုင်တဲ့ပုဂ္ဂိုလ်တွေရခိုင်မျိုးသားတွေကိုကိုစားပြုပြီးတော့ပြောနိုင်တဲ့ပုဂ္ဂိုလ်တွေဥပမာလွှတ်တော်ကိုယ်စားလှယ်ရှိမယ်ပါတီရှိမယ်ညမင်းတို့ကအဲ့လိုနဲ့မှညှိနှိုးပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်မလဲဒီဘက်ကဘယ်လိုဟာတွေမျိုးစိုးရင်ကြောင်းကြမှုပူပါမှုရှိတယ်လဲဟိုဘက်ကဘယ်လိုများလိုအပ်ချက်ရှိတယ်လဲအဲ့ဒါတွေကိုမြေပြင်မှာကွင်းစီမီရောတကယ်တော့လုပ်တင်တယ်အဲ့ဒါကြောင့်အကြီးကားကတော့ကျွန်တော်တို့ပြောနေတာဒီတက်နာကလူမျိုးရေးဘာသာရေးနဲ့မဆိုင်တဲ့ပြဿနာဖြစ်နေတယ်အဖက်ဖက်ကတွေးပြီးတော့နော်ကျွန်တော်တို့လှုပ်ဆောင်မှတာလည်းအဆင်ပြေလိမ့်မယ်နိုင်ငံတကာဖိအားပေးနေရုံလောက်နဲ့တော့မြေပြင်မှာအရှင်နေနဲ့ပွဲလွှဲနေမှဆိုရင်အဲ့ဒါပို့ပြီးတော့ပြဿနာတွေကိုရှုပ်ထွေးလာနိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နော်
ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေကနေစပြီးနယ်မြေရှင်းလင်းရေးတွေကြောင့်အသက်ဘေးစိုးရိမ်ရတဲ့ရခိုင်မြောက်ပိုင်းကတင်းချီတဲ့ရိုဟင်ညာမွတ်စလင်တွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးဒီဘေးဒုက္ခအကျပ်တဲ့ပြဿနာကြီးအဆုံးသတ်ရေးအတွက်ဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှအခုလိုဆွေးနွေးပြီးဝိုင်းဝန်းဖြေရှာခဲ့ကြတာလည်းဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့သတင်းတော်မဆုအစီအစဉ်ကိုတင်ပြပေးပါမယ်ရှင်။ဒီတစ်ပတ်သတင်းနောက်မဆုအစီအစဉ်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်မှာကျင်းပသွားတဲ့ငញ្ញံရေးဆုတောင်းပွဲနဲ့ပတ်သက်ပြီးသတင်းတောက်တူရဲ့အမြင်ကိုတင်ပြမှာပါ။ရခိုင်ဒေသမှာဖြစ်နေတဲ့ပြည်ပခါတို့ရဲ့နောက်ဆက်တွဲလူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်မလာဖို့နဲ့ရော့ပါးစေဖို့ရည်ရွယ်ပြီးဘာသာပေါင်းစုံငញ្ញံရေးဆုတောင်းပွဲတွေကိုနိုင်ငံတော်ဝန်မှကျင်းပနေတာတွေရှိပါတယ်။ဒီဆုတောင်းပွဲတွေကနေပွဲကျင်းပတဲ့ရည်ရွယ်ချက်ကိုအကောင့်တက်ဖို့လှုပ်ဆောင်ပေးနိုင်ရဲ့လားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါ။သတင်းနောက်မဆုအစီအစဉ်မှာမမေခတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်။ဒီဘာသာပေါင်းစုံဆုတောင်းပွဲမှာဘာသာရေးခေါင်းဆောင်တွေကဘာသာပေါင်းစုံရှင်တွဲနေထိုင်နေတဲ့ဒီနိုင်ငံမှာဘာသာတစ်ခုနဲ့တစ်ခုတိုက်ခိုက်တာပုတ်ခတ်တာအမုန်းတရားတိုးဖို့ဟောပြောတာတွေမလုပ်ဖို့ဒီနိုင်ငံတွင်းမှာနေပြီးဒီနိုင်ငံရဲ့တစ္ဆာကိုစောင့်တီးဖို့သက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေကကိုယ်ခွေသူတွေလိုက်နာဖို့တိုက်တွန်းဖို့လိုအပ်နေတယ်လို့တင်ပြလာတာတွေရှိပါတယ်။ဘာသာတစ်ခုချင်းစီရဲ့ဥဆောင်ဆရာတော်တွေအနေနဲ့ငြိမ်းချမ်းရေးကိုဥတည်နိုင်ဖို့အထူးဂရုပြုဆုံးမတိုက်တွန်းဖို့လိုအပ်နေတယ်လို့ကွန်ရင်စီတရုတ်ဗုဒ္ဓဘာသာဖုံတော်ကြီးချောင်းကဦးအားစာရကပြောဆိုလိုက်ပါတယ
်။သာသနာပြုရာ၌သာသနာပြုပုဂ္ဂိုလ်များသည်မိမိသောဘာသာတည်သည့်ကိုယ်ကိုယ်ယုံကြည်သူများကိုဟောကြားရာ၌လူမျိုးနှင့်အသားအရောင်ခွဲခြားမှုအယူဝါဒရှင်းပြိုင်နိုင်ရှင်ပုခ္ခဟောပြောမှုစသောအမုန်းတရားအခြေခံသည့်စကားများပြောဆို၍စီယုံခြင်းမပြုဘဲမိမိသောဘာသာတရားရဲ့မံကံသောကျမ်းစာလာအဆုံးမများဖြင့်သာရိုးရိုးသာသာသာသနာပြုကြရာတိုက်တွန်းလိုပါသည်
ဘာသာပေါင်းစုံချစ်ကြည်ရေးခိုင်မြဲဖို့အတွက်တရားဥပဒေစိုးမိုးရေးကအဓိကအခန်းကဏ္ဍကပါဝင်တယ်လို့ပြောလာသူကတော့ MM ရောင်နဲ့ပလီရဲ့ရှေ့ဆောင်ဆရာတော်ဦးကျော်ကျော်ဖြစ်ပါတယ
်တရားဥပဒေစိုးမိုးမှုရှိမယ်တရားဥပဒေလေးစားလိုက်နာမှုရှိမယ်ဆိုရင်ဒေသတွင်းငြိမ်းချမ်းပြီးစီးပွားရေးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်ထို့အတူနိုင်ငံသားကောင်းပိတရန်နဲ့ငြိမ်းချမ်းတဲ့ဘဝပိုင်ဆိုင်ရန်အတွက်ဓမ္မအစုံအမဘာသာတရားအစုံအမတွေဟာမရှိမဖြစ်လိုအပ်တဲ့လိုအပ်ချက်တွေပါဒါကြောင့်လွတ်လပ်စွာကိုယ်ခွယ်ခွင့်လွတ်လပ်စွာပညာသင်ကြားခွင့်လွတ်လပ်စွာဘာသာရေးဆောင်ရွက်ခွင့်စသည့်လိုအပ်ချက်များကိုနိုင်ငံတော်မှဖြည့်ဆည်းပေးဖို့အတွက်အလွန်တရာမှလိုအပ်ပါတယ
်ဘာသာရေး၅ခုရဲ့ဥဆောင်ပုဂ္ဂိုလ်တွေကငြိမ်းချမ်းရေးဆုတောင်းပွဲမှာငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်အထူးအလေးပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။ရခိုင်ရေးဖြစ်ပွားပြီးနောက်မှာနိုင်ငံတွင်းနေရအချို့အပြင်ပြည်ပနိုင်ငံတွေကပါလူမျိုးရေးဘာသာရေးပြိပက္ခဖြစ်အောင်ပုံဖော်လာတာတွေရှိပေမဲ့တဦးနဲ့တဦးတဘာသာနဲ့တဘာသာကြားမှာလေးစားမှုတွေနဲ့ဒီပြဿနာကိုဖြေရှင်းဖို့ပဲရည်ရွယ်ပြီးအေးအေးချမ်းချမ်းတူရှင်တွဲနေထိုင်ဖို့ကိုပဲလိုလားတယ်လို့လူတောင်းနဲ့ချီတဲ့ဒီစုတောင်းပွဲကိုတက်ရောက်လာကြတဲ့သူတွေကပြောဆိုကြပါတယ်ညောင်နှောင်းကြောင်းလိုက်ကအရှင်ဦးဝိနီတာကတော့အေးချမ်းစွာတူရှင်တွဲနေထိုင်ဖို့နဲ့ပတ်သက်ပြီးအခုလိုမိန်သွားတာပါ။အ
ဲသူလည်းသူတောင်းပါလေဒါလည်းလုံးနေလို့တဲ့လို့ပဲဒါမျိုးလို့သူတောင်းနေတဲ့မြောက်တကယ်ဦးလည်းပဲပြည်လျောင်ပေါ့လေထိတ်တိုက်ဟိုပြဿနာဖြစ်တဲ့ဟာလူမျိုးပဲဖြစ်လိုက်ရင်တော့နိုင်ငံကြီးပဲဖြစ်ဖြစ်ထိတ်တိုက်ဆွေးနွေးမှသာလေပြည်တယ်လို့ပြောကြည့်ရအောင်နော်။ဟုတ်ပါဗျာ
။ ငြိမ်းချမ်းရေးစုတောင်းပွဲကိုတက်လာခဲ့တဲ့အစ္စလမ်ဘာသာဝင်ဦးတင်နိုင်ကတော့အစ္စလမ်ဘာသာဝင်တွေရဲ့သဘောထားနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်။အစ္စလမ်ဘာသာတရားမှာကျွန်တော်တို့အလရှင်မြတ်ရောဟိုကုရ်အန်ကျမ်းတော်မြတ်မှာရောဒီအစွန်းရောက်တာကိုလက်မခံပါဘူး။ဟိုအကြောင်းမဲ့လဲလူတွေကိုတပ်ဖြတ်လို့မရပါဘူး။အစွန်းရောက်တာကသူစိတ်နဲ့သူ့ကိုယ်ပါပဲ။အစ္စလမ်ဘာသာကိုကိုးစားမပြုပါဘူး။အစ္စလမ်ကအစွန်းရောက်တာရောအကြမ်းဖက်တာရောလက်မခံပါဘူး။
ရခိုင်ဒေသမှာဖြစ်ပျက်ခဲ့တဲ့အစွန်းရောက်အကြမ်းဖက်မှုကြောင့်ဘာသာပေါင်းစုံချစ်ကြည်ရေးကိုထိခိုက်ခံမှာမဟုတ်ဘူးလို့ပြောလာသူကတော့ဟိန္ဒူဘာသာဝင်ဦးကျော်ဝင်းပါ။အ
ဲ့ဒါ49နှစ်ရှိပါပြီ။ဒီမှာနိုင်ငံမှာဟိန္ဒူဗုဒ္ဓဘာသာဟိန္ဒူဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာအားလုံးကအတူတကွရှင်သွဲနေထိုင်နေတယ်။ဒါကပြည်ပကမှမရှိဘူး။ဒါကမတော်တဆဖြစ်တဲ့ပြည်ရလို့ပြောတယ်
။အချင်းချင်းနားလည်မှုတွေနဲ့အတူတကွရှင်သွဲနေထိုင်ရေးကိုဦးစားပေးလှုပ်ဆောင်သွားဖို့တိုက်တွန်းသူကတော့ခရစ်ယာန်ဘာသာဝင်ဖာသာဂျိုးဆက်မောင်လင်ဖြစ်ပါတယ
်။ဒါညီကြီးကိုမောင်လင်မနမမဖြစ်အမြဲတမ်းအတူတကွလက်တွဲနေထိုင်ကြကတူတူအစဉ်တစ်ပိုက်ရိုင်းပင်းကူညီပံ့ပိုးကြရမယ်တာဝန်ဟာအားလုံးရဲ့တောင်းကြတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းရိုင်းပင်းကူညီသလိုအားလုံးဘက်ကလည်းနားလည်မှုအပြည့်နဲ့လက်တွဲလှုပ်ဆောင်ကြပါလို့ဖိတ်ခေါ်ပါတယ်
။ဗုဒ္ဓဘာသာတသက်လွတ်အသင်းကြီးကအထွေထွေတွင်ရင်မှုဥလအောင်ကတော့
ဘာသာအဖင်ခွဲခြားခြင်းတည်းသာလွယ်မတဲ့ယူဆပါဘာသာမှုစုကျွန်တော်တို့အပြန်အလှန်လေးစားမယ်အပြန်အလှန်ချစ်ကြည့်မယ်အပြန်အလှန်ခွင့်လို့မယ်ဆိုရင်ဘာသာအချင်းချင်းမှာဘာမှပြဿနာမရှိဘူ
းရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေနဲ့ရုန်းကန်နေရချိန်မှာရခိုင်အရေးကြောင့်လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်မလာဖို့နဲ့ရောပါသွားဖို့အတွက်ရည်ရွယ်ပြီးအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ကဒီလိုပွဲတွေကျင်းပတာဖြစ်တယ်လို့ပွဲလှုပ်ဆောင်သူတွေကပြောဆိုကြပေမဲ့ပွဲကျင်းပတဲ့ရည်ရွယ်ချက်ကိုအကောင့်ထဲပေါ်လှုပ်ဆောင်ပေးနိုင်ရဲ့လားဆိုတဲ့မေးခွန်းတွေလည်းထွက်နေပါတယ်။ဒီငြိမ်းချမ်းရေးစုတောင်းပွဲတွေနဲ့ပတ်သက်ပြီးပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့သူ့အမြင်ကိုခုလိုပြောပြသွားပါတယ
်။နိုင်ငံတကာရဲ့ဖိအားတွေရောရှာစီခြင်းနဲ့နိုင်ငံတကာအမြင်ရှင်းလင်းစီခြင်းနဲ့ပြည်သူတွေကြားထဲမှာလည်းဒီလိုပြည်ပခါတွေကိုပတ်တော့စီခြင်းနဲ့ဆိုလို့ချင်းတကယ်တော့အဲ့လောက်ကတော့ကျွန်တော်ထင်တယ်တရားဥပဒေစိုးမိုးကြိုးပို့ပြီးတော့အဓိကထားပြီးလို့ဆောင်ရမယ်လို့ထင်တယ်အခုလည်းကျွန်တော်တွေ့နေမြင်နေရကျွန်တော်ဖန်းစာစီရည်ပြီးခဲ့ဂျပန်ကပဲကျွန်တော်ဖန်းစီမီယာတွေရှိတယ်အဲ့ဖန်းစီမီယာတွေကိုနောက်ကွယ်ရတဲ့လူတွေကိုထပ်မံဖော်ထုတ်ပြီးတော့ဒီဟာတွေကိုမလုပ်မီလုပ်နေတဲ့လူတွေကိုလည်းလုပ်ပြီးတဲ့လူတွေကိုလည်းဒါဥပဒေချောင်းရတိတိရောက်အေးအေးယူမယ်ဆိုရင်တော့ဒီကိစ္စပြေလည်သွားမယ
်ဒီချိန်ထိရခိုင်ဒေသမှာဖြစ်နေတဲ့ပဋိပက္ခတွေကတော့ဖြစ်ရှင်းနေရဆဲဖြစ်ပါတယ်ဒီလိုဖြစ်ရှင်းတာမှလည်းနိုင်ငံတကာဘက်ကဝေဖန်မှုတွေနဲ့ဆွဆွဲမှုတွေလည်းရှိနေပြီးဒီပေါ်မှာအစိုးရဘက်ကဖြစ်ရှင်းနိုင်ဖို့ခက်ခဲနေစေပါဒီလိုခက်ခဲနေချိန်မှာနိုင်ငံအဝမ်းမှာလုပ်တဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးစုတောင်းပွဲတွေကြောင့်ဝေဖန်မှုတွေရောပါသွားနိုင်တယ်လို့လက်ခံကြသူတွေရှိတယ်လို့ဒီပေါ်မှာအမြင်မတူသူတွေလည်းရှိနေပါရှင်
တရီနာမဆူအစည်းအဝေးကိုနားဆင်ခဲ့ကြတာပါအခုတော့မြန်မာတခွင်အစည်းအဝေးအလှဖြစ်ပါရယ်ရှင်မြန်မာနိုင်ငံမှာလူငယ်တွေရဲ့ဆွမ်းအားကိုပိုပြီးတော့အသုံးချဖို့ဆိုရင်လူငယ်တွေကိုနိုင်ငံတွင်းရှိနေအောင်ဆွဲဆောင်ဖို့နဲ့အရေးအသွေးပြည့်ဝတဲ့လူငယ်တွေပေါ်ပေါက်ရေးကအထူးအရေးကြီးတယ်လို့လူငယ်အရေးလှုပ်ဆောင်နေသူတွေကပြောပါရယ်အသွင်ကူးပြောင်းရေးကာလမြန်မာနိုင်ငံမှာအနာဂတ်ရဲ့လူငယ်တွေတရတအားပါဝင်တာမျိုးအားနည်းနေသေးတဲ့အပြင်လူငယ်တွေဘက်ကလည်းအရေးပါတဲ့အခန်းကဏ္ဍတွေမှာပိုပြီးတော့တာဝန်ယူနိုင်ဖို့အရေးအချင်းပိုင်းကိုမြစ်တင်ပြင်ဆင်ထားမယ်လို့ပြောကြပါဗျ။အနာဂတ်နိုင်ငံတော်အတွက်လူငယ်အခန်းကဏ္ဍဘလောက်အရေးပါသလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်။
နိုင်ငံတကာနိုင်ငံရဲ့မျိုးဆက်သစ်တွေဖြစ်တာကြောင့်နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာလူငယ်တွေပုံမပါဝင်လာနိုင်အောင်အရေးချင်းရှိတဲ့မျိုးဆက်တွေကိုမွေးထုတ်ပေးဖို့လိုအပ်နေတယ်လို့သက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေရအလောက်ကံရှိတဲ့အခါလူငယ်တွေဟာအရွယ်ရောက်ရင်နိုင်ငံခြားသွားပြီးပတ်သက်ရှာနေကြတဲ့အတွက်ဒီတွင်မှာအခုထက်အလောက်ကံခွန်လန်းတွေဖန်တီးပေးဖို့လိုပြီးနိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာလူငယ်တွေပါဝင်လာအောင်မွေးထုတ်ပေးဖို့လိုအပ်နေတာဖြစ်ပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးကဏ္ဍတွေမှာလူငယ်တွေပါဝင်မှုအားတန်းနေတယ်လို့ပြောဆိုဝေဖန်မှုတွေရှိနေပြီးအဲ့ဒီကဏ္ဍတွေမှာလူငယ်တွေအနေနဲ့အခုထပ်ပိုပြီးပါဝင်ဆောင်ရွက်ခွင့်ရရှိဖို့လိုအပ်နေတာဖြစ်တယ်လို့ပြောဆိုနေကြတာပါအမျိုးသားလူငယ်ကွန်ကရစ်ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ကိုစေလေးမွန်ကတော့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်တွေမှာ လူငယ်ရဲ့ကဏ္ဍကဘယ်လိုရှိနေတယ်လဲဆိုတာကိုအခုလို့ပြောပြပါရစေ။
ငယ်ချင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားတဲ့လူငယ်တွေအများပြားရှိရဗျာ။ဥပမာပြ2016တုန်းကဆိုလို့ရှိရင်မာယူ4မှာကျွန်တော်လူငယ်နဲ့ငယ်ချင်းရဲ့ဆိုတဲ့ခေါင်းစဉ်တွေကိုကျွန်တော်ဆွေးနွေးခဲ့တာမျိုးတွေရှိရဲ။အဲ့တချို့ရဲ့နောက်ကိုတိတ်မကြခင်မှာပဲဒီတိုင်းရင်းသားလူငယ်တွေကစုစည်းပြီးတော့ Ethnic Youth Conference ဆိုပြီးတော့ငယ်ချင်းနဲ့ပတ်သက်ပြီးတော့အဓိကထားပြီးကျွန်တော်ဆွေးနွေးနေကြတယ်။အဲ့ဒါလူငယ်တွေကငယ်ချင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားကြတယ်။ဒါပေမဲ့အစိုးရပိုင်းဆိုင်ရာကြီးအစိုးရပိုင်းဆိုင်ရာကကျွန်တော်ဒီဆွေးနွေးတဲ့အခမ်းအနားတွေမှာကျွန်တော်တို့လူငယ်တွေကိုထည့်သွင်းတာချင်းမရှိဘူး။ Observer နေရာမှာတော့မှဒီလူငယ်ဆိုပြီးတခြားနေရာချမှတ်ထားတာမျိုးမရှိဘူး။လူငယ်တွေရဲ့အတန်တွေကိုကျွန်တော်ဒီ CSO Forum အနေနဲ့တဆင့်ပဲကျွန်တော်တို့ချမှတ်ပို့တယ်လမ်းကြောင်းချပေးထားတယ်ပေါ့နော်။အဲ့ဒါဒီ UN Resolution ဖြစ်တဲ့225ကိုမျိုးလုံးဝကန့်ညီမှုမရှိဘူး။225မှာဆိုလို့ရှိရင်လူငယ်တွေကဒီငင်းငယ်ဆွေးနွေးတဲ့အခါမှာဆွေးနွေးတဲ့အခမ်းအနားကိုပေါ့နော်လူငယ်တွေတက်နိုင်တယ်လားပါဝင်အောင်အစိုးရပိုင်ဆိုင်ရာအနေပြီးတော့လှုပ်ဆောင်ပေးရမယ်ဆိုတဲ့အချက်တွေပါဝင်တယ်ပေါ့နော်
။ရန်ကုန်တိုင်းဒေသကြီးလူငယ်မူဝါဒဖြစ်မြောက်ရေးကော်မတီကလူငယ်ကိုယ်စားလှယ်မှတ်တည်တာအလိုင်းကတော့ကဏ္ဍပေါင်းစုံမှာလူငယ်တွေအခုထက်ပိုပါဝင်နိုင်ဖို့အတွက်လူငယ်တွေဘက်ကလည်းအရေးချင်းရှိအောင်စ조사တင်ပြီးအစိုးရတမကတခြားတာဝန်ရှိသူတွေကလည်းဝိုင်းဝန်းဆောင်ရွက်ပေးဖို့လိုအပ်တယ်လို့အခုလိုပြောပါတယ
်။လူငယ်တွေရဲ့ပါဝင်မှုကပြည့်ဝတယ်လို့လုံးဝပြောလို့မရပါဘူး။အပြုသဘောအနေနဲ့သာတိုးတက်လာတယ်လို့ပြောတာပါ။တကယ်တမ်းကလူငယ်တွေရဲ့ပါဝင်မှုအားကအများကြီးနည်းနေပါသေးတယ်။ဆိုတော့ဘလို့ပါဝင်အောင်ဆက်လုပ်လို့ရမလဲဆိုတော့အခန်းကဏ္ဍအစုံကနေပါပဲ။အခန်းကဏ္ဍအစုံကနေပဲအစိုးရမှရတာဝန်ရှိတယ်လို့မဟုတ်ဘူးရှင့်။အဲ့ဒါလေအစိုးရကလည်းဘလောက်ပဲခွင့်ပြုချက်တွေပဲပေးနေနေအခွင့်အလမ်းတွေဖန်တီးပေးနေနေလူငယ်တွေကိုယ်တိုင်ကလည်းလိုချင်ရချင်းပြီးတော့စ조사အောင်မှရတာအဲဆိုနောက်ပြီးတော့ကိုယ့်ရဲ့အခွင့်အလမ်းနဲ့ကိုယ့်ရဲ့လုပ်ပိုင်ခွင့်ကိုလည်းကိုယ့်ရဲ့အစွမ်းအစအလုပ်အပိုင်နဲ့လည်းတက်တည်ပြဖို့လိုတယ်ပေါ့နော်အဲဆိုတော့အကုန်လုံးကလိုတယ်တစ်ဖက်တည်းဘယ်ဘက်ကပဲပံ့ပိုးပေးရမယ်မဟုတ်အကုန်လုံးကပူးပေါင်းဖို့လိုတယ်အစိုးရနဲ့ပြည်သူဆိုလိုပဲပေါ့နော်အစိုးရဘက်ကလည်းလူငယ်တွေဒီထက်ပိုပြီးပါဝင်လာဖို့အတွက်အခွင့်အလမ်းတွေဖန်တီးပေးဖို့လိုတယ်ဘတ်ဂျက်တွေထည့်ပေးဖို့လိုတယ်စီမံကိန်းတွေချပြီးဆောင်ရွက်ဖို့လိုတယ်ဝန်ကြီးဌာနတွေကလည်းအလုပ်လုပ်ပေးဖို့လိုတယ်လူငယ်တွေဘက်ကလည်းပဲအတူပူးပေါင်းပြီးတော့အဲ့လိုအခွင့်အလမ်းချပေးရတော့တဲ့ယုံကြည်မှုမျိုးရအောင်လေးစားမှုမျိုးရလာအောင်လူငယ်တွေဘက်ကလည်းကိုယ့်ရဲ့လှုပ်ဆောင်ချက်ကိုပို့ပြီးတော့မှဖွင့်ထုတ်ပြဖို့လိုတယ်။နောက်တစ်ချက်ကဒါကလက်ရှိလုပ်နေတဲ့သူတွေပဲပါသေးရမလုပ်ရသေးတဲ့လူငယ်တွေအများကြီးကြံသေးတယ်။သူတို့တွေရဲ့ပါဝင်မှုအရင်နည်းနေသေးတယ်။အဲ့ဒါပါဝင်ဖို့ကတော့ဒီအကုန်လုံးပူးပေါင်းပြီးတော့မှပဲရမယ
်။ရှောင်းတိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်စီရကတော့အဲ့လိုနိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာလူငယ်တွေပုံပုံပါဝင်လာနိုင်အောင်အခြေခံပညာကျောင်းတွေမှာကလေးကဘာသာရပ်တစ်ခုအနေနဲ့သင်ကြားပေးတင်တယ်လို့ဆိုပါတယ်
။လူငယ်တို့ငယ်တုန်းကတော့လူငယ်တွေကကျောင်းနေရစပြီးတော့ပေါ့။အခုလမ်းစဉ်လူငယ်တို့ဒေသလူငယ်တို့ဒါစပြီးတော့ train လုပ်တယ်နိ။မြမစကြိမ်လမ်းစဉ်ပါတီဖြစ်မှာပြောတာပါ။အဲ့တော့ကျောင်းနေပေါ့။ကျောင်းနေမှာလည်းပဲနိုင်ငံရေးကိုစိတ်ဝင်စားလာအောင်။ငငယ်တွေကကိုဟုတ်လား။အခြေခံမူလဓာတ်အလဲထားလောက်ပေါ့။အလဲထားလောက်ကစပြီးတော့ဒီ pride လူငယ်ရေးစိတ်ဓာတ်တွေရှိလာအောင်။တစ်ဆင့်ထပ်ပြီးတော့နိုင်ငံရေးလှုပ်လာအောင်။အမလူကဆံပြရတော့အငယ်တို့အမျိုးသားကတော့ဘုကျောင်းဆံပါဘုကျောင်းဆံဒါငငယ်တွေကသူငငယ်တွေလောက်ပဲဒါလေးတွေကိုစင့်ပြီးတော့ပညာရေးဌာနအနေနဲ့ပေါ့နော်ဟိုတင်တဲ့နဲ့လုတ်တဲ့နဲ့အချင်းတစ်ခုအတိုင်းအတာတစ်ခုပေးပြီးတော့လူငယ်တွေကိုစီယုံတဲ့နဲ့အဲ့ဒါလေးတွေအဲ့လိုလေးလုံးမအငယ်တို့ခုကြမှာဒီအသက်30ပါနဲ့လူငယ်စီယုံလို့မရဘူးနိုးလူငယ်သက်30ပါဝင်ကျင်သွားတာဘွယ်လည်းရပြီအလုပ်လည်းဝင်နေပြီလေအဲ့တော့လူငယ်တွေစိတ်ဝင်စားအောင်ကအငယ်တို့ကတကယ့်ကိုဒီ political ဘိုင်းကနိုင်ငံရေးဘိုင်းကလေနာဆင်းလောက်ကစပြီးတော့အငယ်က subject တစ်ခုလောက်ကိုထည့်ပြီးတော့လုံးတဲ့နေပြီးဖွဲ့စည်းပဲလုံးတဲ့နေဆိုတာတော့အငယ်တို့အဲ့လားလေးတော့အကြံပဲအဲ့လားလို့ပဲအငယ်ပေးချင်ပါတယ
်ခုချိန်မှာတော့လူငယ်မူဝါဒတတိယမူကြမ်းကိုရေးဆွဲထားပြီးလူငယ်နဲ့သက်ဆိုင်တဲ့ခေါင်းစဉ်15ခုမှာနိုင်ငံရေးခေါင်းစဉ်ကိုထည့်သွင်းထားပါတယ်လူငယ်မူဝါဒကိုတော့2016ခုနှစ်ကစတင်ရေးဆွဲခဲ့တာဖြစ်ပြီးလူငယ်တွေအရေးသွေးမြင့်တက်လာစေဖို့နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စေဖို့ရေးဆွဲလှုပ်ဆောင်နေတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြင့်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
မတ်တခွင့်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒါရိုက်လိုင်းဆွေးနွေးခန်းကိုတော့မကြခင်မှာထုတ်လွှင့်ပေးသွားမယ်ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစည်းအဝေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစည်းအဝေးကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ်7:00ကနေနေကင်း7:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာဒီကနေ့တရက်လီလိုင်းစီစဉ်မှာတော့ဒီဘာသာပေါင်းစုံတောင်းပွဲတွေနဲ့တင့်မြတ်ရေးအလားအလာတွေကိုဆွေးနွေးကြပါတယ်အခုဆိုရင်ဒီငင်းချင်းညီညွတ်ရေးအတွက်ဘာသာပေါင်းစုံတောင်းပွဲတွေလှုပ်ရှားမှုတွေပြင်းပြပြပါမှာတွေ့နေရပါတယ်ဆိုတော့ဒီလိုလှုပ်ရှားမှုတွေကနေပြီးတော့ငင်းချင်းနဲ့မတူကွဲပြားမှုတွေကိုသိခံနိုင်မှုတွေအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်ဒီဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလီလိုင်းပေါ်မှာရောက်ရှိနေပြီဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဖြစ်တဲ့ဒီရခိုင်တိုင်းသားလွတ်တော်ကိုယ်စားလှယ်ဦးပေသန်နောက်88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြရေးတို့ရဲ့ရေးဝီယာသဘောထားတွေကိုကြားကြပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဘာသာပေါင်းစုံစုပေါင်းပြီးတော့စုတောင်းတာမျိုးတွေစုဝေးကြတာတွေအခုဆိုရင်ပြည်ပမှာလည်းဟိုချီတဲ့လမ်းလျှောက်တာမျိုးစုဝေးကြတာမျိုးဒီစုတောင်းကြတာမျိုးစသဖြင့်ပေါ့လေဒီပြည်ရင်းပြည်ပကလှုပ်ရှားမှုတွေကဒီလက်ရှိတန်းပြည်မှာရင်ဆိုင်နေရတဲ့အချက်အတည်းမှာဘလောက်တိုင်းတာတိထောက်ကူဖြစ်နိုင်မယ်လို့ယူဆတယ်လဲဆရာဦးပေသန်ရဲ့သဘောထားအရင်ဆုံးဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ဒီခုနလိုပေါ့နော်ဘာသာပေါင်းစုံစုတောင်းပွဲတို့အတူရှင်တွေနေထိုင်ရေးတို့အဲ့လိုမျိုးနိုင်ငံတော်ဆိုတာဒီပွဲတွေလုပ်ကြပေါ့ရာပြည်ရင်းပြည်ပမှာလုပ်ကြရပေါ့အဲဒါကတော့ဟိုကိုယ့်ရဲ့ဖြစ်ရှိရင်းနဲ့ဆန္ဒကိုပေါ်ပြရတော့ရောက်ပါတယ်အဲဒါမဲ့အဲ့လိုနိုင်ငံတော်ကအမြင်ကောင်းအောင်ဟိုဆိုရက်မျိုးနဲ့နော်ပေါ်ချိုးတဘောမျိုးလုပ်နေတယ်အဲ့လိုအကျိုးရောက်တာအားဖြင့်တော့ဟိုမရှိတော့ပါဘူးတကယ်လည်းဒီတကယ်ဒီဒီမှာဖြစ်ပေါ်နေတဲ့အခက်အခဲတွေကိုဖြည့်ဖြည့်ဆောင်ရွက်နိုင်မှာတော့လည်းအကျိုးတောင်းရှိပါလိမ့်မယ်အဲဒီလိုပုံစံမျိုးနဲ့ကတော့ကျွန်တော်တို့ဟိုလူရင်းတောင်မှနည်းနည်းလွဲသွားတယ်လို့ကျွန်တော်ပြောနိုင်တယ်။ဒါဆိုတော့ဒီနေ့ကျွန်တော်နိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကနော်ပါတာမတူလို့ရန်လူမုန်းတီးလို့အဲ့လိုမျိုးဖြစ်နေတာမဟုတ်ပါဘူး။အဲ့လိုဆိုရင်ကျွန်တော်တို့ကဒီမှာနိုင်ငံကျွန်တော်နိုင်ငံသားတွေအများကြီးရှိပါတယ်ခရစ်ယာန်လည်းရှိတယ်မွတ်စလင်ရှိတယ်ဟိန္ဒူလည်းရှိတယ်ပေါ့ဗျာအဲ့လိုဘာသာမတူလို့ကျွန်တော်တို့ဖြစ်နေတာမဟုတ်ဘူးအဲ့တော့လမ်းကြောင်းလွဲသွားတယ်လို့ကျွန်တော်ပြောရှိပါတယ်အဓိကတော့ကျွန်တော်တို့ဒီအစ္စလာမ်ဘာသာဝင်အများစုနေထိုင်ရာမောင်းတော့မှာအခြေခံအကြမ်းဖက်မှုပြတ်မှာ ਉਹ တစ်ဖက်လွဲနေအဲ့လိုဘာသာဖက်ကိုလွှဲပြီးတော့ကျွန်တော်တို့လုတ်သွားမယ်ဆိုရင်တော့လမ်းကြောင်းလွဲသွားတယ်ဒါကျွန်တော်လူရင်းမရောက်ဘူးပြီးတော့အဲ့လိုဆူတောင်းယုံနဲ့လည်းမြေပြင်မှာပြဿနာတွေကိုမချေရှင်းနိုင်ပဲမပြီးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုမြားရဲ့သဘောထားခင်ဗျကိုမြားရဲ့အခုလှုပ်ရှားမှုတွေကကျွန်တော်တို့ဒီလိုတင့်မြတ်ရေးအတွက်ကိုဘယ်လောက်တိုင်းတာထိအထောက်အကူဖြစ်နိုင်တယ်လို့ယူဆလဲ
ခုနဒီကျွန်တော်တို့ဒီဟိုဆောင်းမြတ်တန်းဆွေးနွေးတော့တလို့ပဲလေတချို့ပိုင်းတွေကဒါဘာသာရေးပြဿနာလို့ကျွန်တော်လည်းမယူဆပါဘူးဒါကျွန်တော်မြင်တာလေရခိုင်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စဆိုတာတော့ဒါကဟိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ဘာသာရေးပြဿနာဆိုပြီးလုံးတုတ်လိုက်တဲ့အခြေအနေတရက်ပေါ်မှာအလုံးရဲ့အမြင်တမန်လူရဲ့အမြင်မှာဘာသာရေးဆက်ဆံပုံနဲ့ဖြစ်သွားတာလည်းဖြစ်တယ်တကယ်တမ်းကျတာဘာသာရေးပြဿနာမဟုတ်ပါဘူးအဲ့ဒီကြောင့်မလို့ဒါကိုဘာသာရေးပုံစံမျိုးဖြည့်ရှင်းတယ်ဆိုတော့နီးမှန်လမ်းမှန်တခုတော့မဟုတ်ဘူးသို့တော်လည်းပဲကျွန်တော်မြင်တာကတော့ဒီလိုမျိုးပေါ်ကတယောက်နဲ့တယောက်တကယ်ဒီမှမှာတော့တနိုင်ငံလုံးမှာရယ်အခု online လူမှုကွန်ရက်စာမျက်နှာတွေမှာရောကျွန်တော်လူမှုကွန်ရက်စာမျက်နှာကိုကြည့်ပြောရတာလက်ရှိမြန်မာနိုင်ငံမှာရှိတဲ့လူရဲလူရဲအားလုံးတူတူများများဟာကျွန်တော်ထင်ပါတယ်ရာခိုင်နှုန်း50ရာခိုင်နှုန်းအထက်ဟာလူမှုကွန်ရက်စာမျက်နှာကိုသုံးနေကြတာဗျအဲလူမှုကွန်ရက်စာမျက်နှာရဲ့တက်ရောက်မှုအကျိုးကကြီးပါတယ်လူမှုကွန်ရက်စာမျက်နှာမှာဘာသာရေးရတင်းဆောင်နေတဲ့အမြင်တွေဟာနှစ်ဖက်လုံးမှာရှိနေတယ်လို့ကျွန်တော်အဲ့တိုင်းမြင်ပါတယ်အဲ့ဒီပြဿနာကိုချင်းကတ်တဲ့ခါမှာတော်တော်များများဟာဘာသာရေးအခြေခံနဲ့ဒီပြဿနာကိုချင်းကတ်တဲ့ခါကျတော့အားလုံးကလမ်းတွေလွဲကုန်တယ်အဒီပေါ်မှာတော့ဒီလိုဘာသာပေါင်းစုံစုတောင်းပွဲဆိုတာတစုံတရာအကျိုးသက်ရောက်မှုရှိပါတယ်အဲ့ဒါတော့ကျွန်တော်မြင်တာအားလုံးကိုကြည်လင်အောင်ဖြည့်ရှင်းဖို့ဟိုဖြည့်ရှင်းခြင်းမဖြည့်ရှင်းခြင်းဆိုတာတဲ့ကျွန်တော်မြင်တာကတော့တစုံတရာအားဖြင့်တစ်ဖက်နဲ့တစ်ဖက်နားလည်မှုတွေလွဲမှားမှုတွေအမြင်တွေလွဲမှားမှုတွေငင်းငင်းငင်းငင်းနေလူချင်းနဲ့ဆန္ဒတွေနဲ့အားလုံးကဝိုင်းပြီးတော့ဖော်ထုတ်တဲ့အခြေအနေမျိုးကိုလို့ဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်တိုးတော်လည်းပဲဒီတစ်ခက်လည်းမရပါဘူးအထူးကတော့နိုင်ငံအစုနိုင်ငံတော်အစိုးရကနေဦးဆောင်ပြီးတော့မှတရားဥပဒေရတရားဥပဒေရအားလုံးကိုမျှမျှတတ်တတ်ဆန်းဆန်းကန်ကန်စီရင်တဲ့ အချိန်တရရအောင်တော့လုပ်ဖို့လိုပါတယ်။ရာဇဝမှုကိုရာဇဝမှုပုံစံမျိုးမြင်ပြီးဒီစစ်တပ်ကိုလုံးရဲလို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပိုအဓိကကြမယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဟိုဆော့ဆော့ဆရာဦးပေသံပြောတာကိုလည်းကျွန်တော်သဘောပေါက်ပါတယ်ဟိုအခုကတော့ဟိုကိုပေါ့လေထန်းနှီးကျွေကိုက်ကြီးနင်းကိုက်လို့လည်းဆိုရမလို့ထင်ပါတယ်အခုဒီရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီရွှေကုံဖျားချေမှာဟိုဒီဟိုအစ္စလမ်ဘာသာဝင်ဒီငုံဦးစင်နဲ့ဆက်ဆက်ပြီးတော့နောက်ဆက်တွဲဒီလိုဆူတောင်းပွဲတွေလုပ်တယ်ဆိုတော့တခုစဉ်းစားနိုင်တာတော့ပေါ့လေဒီလိုဟိုနောက်ဆက်တွဲဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဒီဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ကိစ္စမျိုးတွေနောက်ထပ်ကြေးရိုက်မလာအောင်ကျွတ်တင်ဟန်တာတဲ့အနေနဲ့ဒီလိုဆူတောင်းပွဲတွေကိုရည်ရွယ်ပြီးကျင်းပတယ်လေဟိုဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုကျင်းပခြင်းအပြင်ပေါ့လေဟိုဆရာဦးပေသံကတော့တိတ်ပြီးတော့ဟိုဒီလောက်ကြီးဟိုတက်ရောက်မယ်လို့ယူဆထားဖို့မရပါဘူးဒါပေမဲ့တခုရှိတာဒီလိုဟိုဩဇာအညောင်းနဲ့ဒီဘာသာရေးခေါင်းဆောင်တွေလိုပုံကူမျိုးတွေကတိုက်တွန်းမှုတွေရာရောတစုံတရာဒီလိုတင့်မြတ်ရေးရခိုင်ကိစ္စပဲဖြစ်ဖြစ်ပေါ့လေကျန်တဲ့လူအတိုင်းပိုင်းမှာဖြစ်ဖြစ်တစုံတရာအကျိုးရှိနိုင်တဲ့အလားအလာမျိုးတွေရောမရှိနိုင်ဘူးလို့ဆရာ
အဲကျွန်တော်အနေနဲ့ရောဗျာဟိုဘာသာပေါင်းစုံစုပေါင်းနေဆိုတဲ့ပုံစံမျိုးပေါ့နော်။ဟောဒါကအမှန်အဖြစ်ဒီမှာကျွန်တော်တို့အခါဒီမှာဖြစ်နေတဲ့ပြဿနာကအခြေခံပြီးတော့စင်ပွားအဲ့ဒီပြည်မတ်တူကူးဆက်သွားတဲ့ပြဿနာမျိုးပေါ့။အဲ့မှာပဲကျွန်တော်တို့ဟိုသွားပြီးဖြေရှင်းနေရတဲ့အတိုင်းအတာမျိုးဖြစ်နေတယ်။အဲတကယ်ဖြစ်နေတာကကျွန်တော်တို့ဒီမောင်းတော်ဒေတာမှာဖြစ်နေတာပါ။အဲ့အဲ့လိုလိုရရှင်အားဖြင့်အဲကျွန်တော်ကပြောလိုတာကနော်ဒီနှစ်ဖက်နင်းချမ်းသွားမယ်ဆိုတဲ့ဆန္ဒမျိုးဟိုဟာလာအလူရအကုန်လုံးဟိုဘာသာရေးကိုအရှိမခံပြီးတော့ရှေးခံပြီးတော့ဟိုတစ်မြင့်များများဖြစ်လာမယ်ဆိုတဲ့ပုံစံမျိုးဟိုအဲ့လိုမျိုးကိုကျွန်တော်ကအိပ်ပြီးတော့ဟိုမချစ်ရောက်နိုင်ဘူးလို့ပြောတာပါဘာလို့လဲဆိုတော့တခါတခါကျွန်တော်တို့ဖက်မှာကံစားချက်တွေရှိရကြအဲဘုရားဘာသာဘုန်းကြီးနဲ့မော်ရီရှာကြီးတန်းနဲ့ဆိုင်ပြီးတော့ဟိုတမင်းစားတာတို့နော်ဟိုဆူတောင်းနေတာတို့အဲ့လိုမျိုးတောင်မှဒီဆက်ကဟိုဟိုဘာသာရေးအရာပေါ့နော်ကျွန်တော်တို့ကျင့်ဝတ်ဒီเออเล่นน่ะมันชิคันนี่ชื่อเอออ่ะทุกฝ่ายก็เลยไอ้หลูมีมาเว้ยทุกฝ่ายก็เลยไอ้หลูมีมาတော့ဟိုတခါတခါပို့ပြီးတောင်မှဟိုအမြင်ကမကြည်လင်သူလိုဖြစ်သွားတာပေါ့ဒါကျွန်တော်ကအဲ့ဒါတွေတော့ရေဘူးရအချင်းခဏလို့ဟောနော်အပြတ်သဘောမျိုးနဲ့လုပ်နေတယ်အဲဒါဟာပို့ပြီးမဖြစ်အောင်လည်းဖြစ်အောင်နိုင်နေဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်ကိုလာပါဒီမှာဘာတွေဖြစ်နေလဲကြည့်ပါပြီးတော့တစ်ဆက်တိုင်းဝိုင်းရဲ့ခံစားချက်တွေစိုးရင်ပူပါမှုတွေဒီမှာလာပြီးတော့အဖြေရှာပါအဲအဲ့ဘာသာရေးဆရာကြီးတလောကလာရလာပြီးတော့ဟိုရေသေးတော်မှာပေါ့နော်ဟိုကျွန်တော်တို့အချမ်းဖက်ခံရတဲ့ဒုက္ခတွေကိုရှင်းလာပြီးတော့အဲ့လိုဆူတောင်းပွဲတွေလုပ်ဖို့ဟိုဘာသာစုံချစ်ကြည်ပေါ့နော်အတူရှင်တွဲနေတိုင်းတွေလုပ်ဖို့အဲ့လိုသွားပြောတော့ဟိုကတော့ကိုစိတ်မကောင်းဖြစ်ရတာပေါ့နော်ပြန်ပြီးတော့တုံ့ပြန်မှုတွေလည်းရှိတယ်ဆိုတော့အချမ်းဖက်သမားတွေကအာဒီမှာရှိနေနေဘူးပြဒီမှာဒုက္ခတွေပဲရှိနေအချမ်းဖက်တဲ့နေရာမှာသွားပြီးတော့အဲ့ဒီအရာကိုလုပ်ရမှာအကျံဖက်တဲ့နေရာမှာပေါ့အကျံဖက်မှုပေါက်ပွားရနေရာမှာအဲ့ဒါတွေကိုလိုရမှာတရားဟောရမှာဟုတ်လားဒီနှစ်ဖက်ကိုအကျံမဖက်ဘူးအထူးသဖြင့်ပေါ့နော်ဒီအကျံဖက်အဖွဲ့အစည်းတွေကဆက်တင်ပြီးတော့အကျံဖက်တာမှုလို့အဲ့ဒီဖက်ကိုပို့ပြီးတော့ပြောတင်တယ်အဲ့ဒီမှာသွားပြီးတော့ပို့ဆူတောင်းတင်တယ်လို့ကျွန်တော်ထင်တယ်အခုကတော့ပြည်မမှာသွားပြီးတော့လုပ်နေတဲ့အခါမှာဒီမှာတကယ်ဖြည့်ချင်းရမယ့်ပြဿနာတွေကိုအနည်းငယ်မှေးမြင်သွားကြတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကတော့အဲ့ဒါကိုတိတ်ပြီးတော့လက်မခံချင်ဘူးကြာဒါအစိုးရကသူ့ပုံရိပ်ကောင်းအောင်နော်နိုင်ငံတကာမှာသူ့ပုံရိပ်ကောင်းအောင်သူတို့ဘာတွေလုပ်နေလဲဆိုတော့အဲ့လိုဖိုရှိုးတဖို့မျိုးနဲ့ပြဖို့လုပ်နေတဲ့တက်တက်လို့ကျွန်တော်ကတော့ယူဆတယ်နော်
ဟုတ်ကဲ့ကျေးဇူးပါအခုကိုမြရေးကိုလည်းမေးချင်ပါတယ်ကောင်းတဲ့ဒီရွေချင်းနဲ့လောက်တာဆိုရင်မလဲပေါ့လေဟိုအ ਨੇ ဆုံးဟိုရုပ်ပိုင်းဆိုင်ရာအပြင်ဒီမျိုးတွေမှာကားသွားလာပိတ်တာမျိုးနောက်သွားရေးလာရေးမှာခွဲခြားစီစဉ်နေဆိုတဲ့အတန်မျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီတင်းမြအောင်လောက်ပါတယ်ဆိုမှပေါ့လေဒီချင်းချင်းဟိုရန်ဖြစ်နေရတယ်ဆိုပြီးလူမှုကွန်ရက်ပေါ့တေယောမပြောတဲ့ဆိုတဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလှုပ်ရှားမှုကတကယ်နဲ့မှန်းကျင်တဲ့နှမ်းတွက်နေရောတကယ်ရောဟိုကိုက်ရလားကိုမြရေး
အမမဟုတ်ကြအဲ့အဲ့ဒီဖတ်ချက်ပေးမှုမျိုးကတော့ကျွန်တော်လက်မခံဘူးကြ။ဘာလို့ဆိုတော့ဟိုဟုတ်တယ်လုပ်ငန်းစီမံခန့်ခွဲမှုအားနည်းချက်ကြောင့်မလို့လူထဲမှာကားတွေပိတ်တယ်ဆိုတော့ဟုတ်ပါတယ်။အဲသို့တော်လည်းပဲခုနပြောလိုမျိုးပေါ့ဒီခွဲကြဆိုတာအစ်တစ်ခုပေါ်မှာတစ်ချီနီးစပ်သွားအောင်လုပ်ရတဲ့အခြေအနေပေါ်မှာအဆူရနေလို့တယ်လို့ကျွန်တော်မြင်နေကြ။နောက်တစ်ခုကဒီဆူလူရာကဗျာဒီနိုင်ငံတော်မှာတရားဥပဒေစိုးမိုးရေးကိုအစိုးရကနံပါတ်1စောင်းပေးရမယ်လို့ကျွန်တော်မြင်တယ်။နံပါတ်2ကတော့အဲ့လို community တစ်ခုပဲဖြစ်ဖြစ်တော့ကြီးရှိနေတဲ့ဘာသာပေါင်းစုံတိုင်းပြည်မှာအတူတူကရင်းရင်းချစ်ချစ်ကရှင်တွဲနေထိုင်နေဆိုတဲ့အချက်တွေကိုပေါ်လွင်အောင်မြင်သာအောင်ကျွန်တော်တို့လုပ်လာမယ်လို့ကျွန်တော်မြင်တယ်။ပုံပြီးချစ်လာအောင်လုပ်ရမယ်မြင်တယ်။ဘာဖြစ်လို့ဆိုတော့လက်ရှိအခြေအနေကရခိုင်ပြည်ထောင်စုအခြေပြုပြီးတော့မှဘာသာတရားတွေအချင်းချင်းကြားမှာဝေးသွားတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ထားတယ်။သုံးသပ်ထားတဲ့အတွက်ကြောင့်မို့ဒီပွဲဟာလည်းလိုအပ်တယ်တို့ဒီပွဲလို့ယုံမြလောက်နေတော့ဒီပြဿနာတခုမပြီးသွားဘူးအဲ့တော့ဆိုလိုတာကအခုဖြစ်နေတဲ့ပြဿနာတွေအားလုံးဟာရခိုင်ပြဿနာကိုဝယ်ကူတည်ပြီးလုပ်တဲ့ပွဲတခုလို့မမြင်သိကြဘူးဒီလိုမှစွမ်းထုတ်ပြီးတော့မှဘာသာပေါင်းကိုချစ်ချင်းနေနေထိုင်တဲ့အနေအထားတွေကို
ပြန်ပြီးတော့မှတဟတာတာဖြစ်အောင်ရင်ကြားစီတဲ့ပုံစံမျိုးလို့ကျွန်တော်မြင်တယ်။အဲတော့စလုပ်ခါကမှတော့ဒီလိုအားနည်းချက်တွေချွင်းချက်တွေတော့ရှိကြမှာပဲ။ဒီအားနည်းချက်ချွင်းချက်ကိုကြည့်ပြီးတော့မှအားလုံးဟာမှန်းချက်နဲ့နှံ့တဲ့မကိုက်ဘူးဆိုတဲ့ယူဆချက်ကတော့ပမှန်မှုပြမှားတယ်လား
။ဒီ
လိုလိုအပ်ပါတယ်ကျွန်တော်မြင်တာလှုပ်လေလှုပ်ရမှာပဲ။ဘာဖြစ်လို့လဲဆိုတော့အစိုးရလုံးမှမဟုတ်ပါဘူး။ interface တွေဆိုတာဗျာတောင်းလျှောက်ရှိနေတာပါဗျာ။2012ခုနှစ်တည်းကစပြီးတော့ရှိလာတာအများကြီးပါ။ဒါတွေကဘာကြောင့်လဲလိုအပ်လို့လုပ်နေရတာဖြစ်ပါလေ။
โอเคคุณยายเชซูว่าสรุปเราที่ซุนิบวยตัวก็ปาวินซุนิบโหเราสะตั่วท่าได้ปกติจูแล้วกูลีไลมามาชื่อนี่บาได้อะยินซงก็တော့ဒီโกโก้နိုင်မြန်မာပြပြရပါပဲโกโก้ဥโกโก้နိုင်ရဲ့သဘောထားကိုလည်းလိုရင်းတူရှင်ซุนิနိုင်ပါတယ်ခင်ဗျာโอเคโกโก้နိုင်จ้าล่ะโอเคဥโกโก้နိုင်จ้าล่ะไม่ดีခင်ဗျာเออโอเคเราသူဘက်ကမကြားရလားကျွန်တော်ဘက်ကမကြားရလားမသိပါဘူးနောက်တူးရှိနေပါသေးတယ်သူ့ကိုလှည့်ပေးချင်ပါတယ်သူကတော့ဥကြုံမြင့်ဖြစ်ပါတယ်ပဲခူးတိုင်းပဲနယ်ကောပါဥကြုံမြင့်သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးခွင့်ရတော့ကျေးဇူးတင်ပါတယ်အကျွန်တော်ဆွေးနွေးချင်တာကတော့ဒီဘာသာပေါင်းလုံးချစ်ကြည်ဆူတောင်းပွဲတွေဟာအင်တာမလိုအပ်တဲ့အခမ်းအနားတွေဖြစ်ပါတယ်ဒီခမ်းအနားတွေကိုဘဟုအဆင့်တိုင်းအဆင့်ခရိုင်အဆင့်မြို့နယ်အဆင့်စသဖြင့်ကြီးရွာထိအောင်ကျွန်တော်တို့အဆင့်နဲ့လုတ်ပေးမှဆိုရင်ကျွန်တော်တို့အားလုံးအတွက်ပုံမူပြီးတိုင်းပြည်အတွက်နိုင်ငံသားတွေအတွက်ပုံမူပြီးအကျိုးရှိမှဖြစ်ပါတယ်။တပိုင်းကဒီလိုချစ်ချစ်ရင်းနှီးမှုနဲ့ဓမ္မဆက်နဲ့ကြိုးပမ်းနဲ့ကြိုးပမ်းမှုတွေရှိသလိုကျွန်တော်တို့ဒီလိုဘာသာရေးလူမျိုးရေးကိုအခြေခံပြီးတော့မှပြဿနာဖြစ်စေမဲ့ကိစ္စမျိုးတွေဆောင်ရွက်လာတဲ့ကိစ္စမျိုးတွေလည်းနေရာနှံ့ပြားမှရှိပါတယ်။ဒီလိုကိစ္စမျိုးတွေမှာကြတော့လေနိုင်ငံတော်အစိုးရဘက်ကနေပြီးတော့ဓမ္မဆက်နဲ့အာဏာဆက်နဲ့ပေါ့နော်ဟာလားအာဏာဆက်နဲ့ကျွန်တော်ထိရောက်ရည်ယူဖို့လိုအပ်ပါတယ်ကျွန်တော်တို့မြင်တဲ့အပိုင်းမှာဒီဆယ်စုနှစ်တစ်ခုအတွင်းမှာဖြစ်ပေါ်ခဲ့တဲ့ဒီလူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်အောင်ကြိုးနာတွေလှုံ့ဆော်တာတွေပြဿနာရှာတာတွေအားလုံးကိုနိုင်ငံတော်အစိုးရဘက်ကနေပြီးတော့မှထိရောက်ရည်ယူမှုတွေဟာအားနည်းတာတွေ့ရပါတယ်ဒါမှမဟုတ်နိုင်ငံတော်အတွင်းမှာအမှန်တကယ်ပဲဘာသာဝင်တွေအားလုံးနိုင်ငံသားတွေအားလုံးချစ်ချစ်ခင်ခင်ရင်ဒီစီစီလုံးလုံးနဲ့နိုင်ငံတော်ဖော်မျိုးတွတ်တဲ့ယူအထူးအာရုံစိုက်ပြီးတော့ကျူပန်းနိုင်ဖို့ဆိုတာကျွန်တော်တို့နိုင်ငံသားတွေအားလုံးစီလုံးညီညွတ်မှုအတွက်အရေးကြီးပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရကလည်းထိထိရောက်ရောက်ဒီတိုင်းပြည်ပြည်မဲ့ကိစ္စစူပူတဲ့ကိစ္စတွေကိုအနာဇက်နဲ့ထိထိရောက်ယူပြီးမှဆိုရင်ကျွန်တော်တို့နှစ်ဖက်ညှက်ပြီးကြိုးစားမှဆိုရင်ကျွန်တော်တို့တိုင်းပြည်ဟာစီစီလုံးလုံးချစ်ချစ်ခင်ခင်နဲ့အချိန်တို့အတွင်းမှာဖော်မျိုးတွတ်တဲ့ဒီမိုကရေစီနိုင်ငံတော်ဒီကိုရောက်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တစ်ဦးကတော့ဒီရခိုင်ပြည်နယ်ရန်ပြဲမြို့နယ်ဦးစောလွင်မှာဦးစောလွင်ရဲ့သဘောထားကိုလည်းလူရင်းတူရှင်ပြောနိုင်ပါတယ်ခင်ဗျာ
။ညီညာရေးဆိုတာဆူတောင်းပွဲလုံးရုံနဲ့မှာပြည်သူညောက်သေးပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့လူတူဦးချင်းစီမှာခံယူချက်တစ်ခုစီရှိရပါတယ်။နိုင်ငံရေးလုပ်တဲ့လူမှာကနိုင်ငံရေးနဲ့အမ်းကြပြီးဘာသာရေးကိုမိုင်းလုံးထိုးပြီးတော့တို့အနိုင်ရအောင်တို့ခြေလက်ဆိုးမွန်းနိုင်အောင်လုပ်တာ။ဒါဟာမင်းတို့ကမကောင်းပါဘူး။ဒါပေမဲ့တခုလို့ရှိတယ်။လက်တွေ့လို့ရမယ်။ညင်းချမ်းစေခြင်းညင်းချမ်းစေခြင်းနဲ့နီးနဲ့တို့ဟုတ်တို့ချင်းကတို့ဟုတ်တို့လမ်းညွန်ပေးဆုံးမပေးတွန်တင်ပေးရမယ်။ဗုဒ္ဓဘာသာမှာလည်းဗုဒ္ဓဘာသာကိုတွန်တင်ပေး။အစ္စလာမ်မှာလည်းအစ္စလာမ်ကိုတွန်တင်ပေး။ခရစ်ယာန်မှာလည်းခရစ်ယာန်ကိုတွန်တင်ပေး။ဟိန္ဒူမှာလည်းဟိန္ဒူကိုတွန်တင်ဆုံးမပေးရုံနဲ့အစိုးရကလည်းအစိုးရရောက်ဟိုညင်းချမ်းအောင်လမ်းညွန်ပေးချင်းကပေးဥမှညနေပေးဆင်ပြေနိုင်ပါလိမ့်။ဒါပေမဲ့တို့ဟုတ်တို့အဝေးကနေပြီးတော့ဆူတောင်းနေုံညနဲ့ပါလေဟိုကောင်းကင်ကိုရေပက်တယ်လို့ဒီရဟမိမိကိုအကြမှာပဲမထိရောက်နိုင်ပါဘူးလိုချင်ရင်ငင်းချမ်းရင်လိုချင်ရင်ဆွေးနွေးပါတိုင်းမင်းပါမကောင်းတာကိုမကောင်းဘူးလို့ပြောရင်ဝေဖန်ရင်လက်ခံလိုက်ပါအဲ့ဒါကိုကောင်းတယ်လို့ပြောရင်ဝေဖန်ရင်လက်ခံလိုက်ပါမကောင်းတာကမှမကောင်းတဲ့ဘက်ကိုဆွေးပြီးတော့ပို့လို့ချင်းတကယ်ဆုံးမနိုင်အောင်ယတနာဘောင်းကိုချုပ်ထွေးလောက်အောင်လုပ်နေလို့ဆုပြင်မဲ့လေဆုတောင်းပြင်မဲ့လေမပြင်းလေနိုင်ဘူးနောက်ထပ်ဝတ်ပြုံရောင်နဲ့လည်းမပြေလည်နိုင်ဘူး။ဖျားပေါ်မှာ၊ချက်ကြောင်ပေါ်မှာအဲလိုဟိုပလီပေါ်မှာလှေးပြီးတော့တခါတည်းခုနှစ်ရက်ပတ်လုံးမစားမတော့ပဲဆူတောင်းရုံဆူတောင်းရုံနဲ့လုံးဝမပြေလည်နိုင်ပါဘူး။ဆွေးနွေးရုံတိုင်ပင်ရုံအဖြေရှာရုံဒီလမ်းဒီကင်းနေပဲရှောက်လန်းလို့အဆင်ပြေပါလိမ့်မယ်လို့ကျွန်တော်အကြပဲဆွေးနွေးလိုပါတယ်ခင်ဗျာ။
โอเคเจซูบาอู้ซ้อมเลยครับเนี่ยซุนิเปียเราတို့ဒီ Facebook တွေ email တွေနဲ့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာတွေလည်းရှိပါတယ်ရှားပေါင်เจซูပြုဖတ်ပေးပါအောင်ครับ
ဟုတ်ကဲ့ပါတော်ရရှင်ซูနိုင်ဦးကတော့ဘာသာပေါင်းစုံ
ကြည်ညညဘုတ်တဲ့မိမိအိမ်အတွင်းကမိသားစုအားလုံးကိုစိတ်တူကိုယ်တူဖြစ်အောင်အရင်ညှိကြပါလို့စကားလက်ဆောင်ပါပြီးတော့ပြောခြင်းပါတယ်ဗျာဆိုပြီးရေးထားပါတယ်နောက်တူကတော့စိုင်းထွန်းထွန်းဖြစ်ပါတယ်ကောင်းပါတယ်တဲ့ပြန်လဲတင်မြဖို့အတော်ကြိုးစားယူရပါမယ်နောက်ထပ်သောရရှင်လန်းစားဆိုသူကတော့ဘာသာရေးအဖွဲ့အစည်းများလှုပ်ဆောင်ချက်တွေကိုအားပေးပါတယ်ဘာသာသာသနာဆိုတာလူသားအလုံးအတွက်ပါလူမျိုးစုတစ်စုအတွက်ပြောသောဘာသာသာသနာဆိုတာဟာအချိန်တန်ရင်ပျောက်ကွယ်သွားမှာကိုအမြဲတမ်းသိထားရပါမယ်လေလူသားအလုံးငြိမ်းချမ်းပါစေကိုယ့်ဘာသာသာသနာကိုနောက်ဆုံးအသက်ထွက်တဲ့အချိန်ထိထိမ့်သိမ်းနိုင်ကြပါစေဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်ဆောလူဝီဆိုသူကတော့ဘဲဘာသာမဆိုးတဲ့ဆူတောင်းတဲ့အခါမှာယုံကြည်မှုအပြည့်နဲ့ဆူတောင်းကြဖို့ပဲတိုက်တွန်းပြရစီဗျာဆိုပြီးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆရာဦးပေသံတို့တစ်ခုမေးချင်ပါတယ်။ဟိုတစ်ခုရှိတာပေါ့လေအခုလိုလူပေါင်းထောင်နဲ့တောင်းနဲ့ချီပြီးတော့ဒီလှုပ်ရှားမှုတွေကြောင့်ဥမာဟိုရက်ကဒီရွှေကုန်းဖျားမှာဖြစ်ခဲ့တဲ့ကိစ္စမျိုးတွေဒီအဆောက်အအုံတဲ့သဘောထားရှိတဲ့သူတွေအနေနဲ့ဒီလိုလှုပ်ရှားမှုတွေကြောင့်လည်းလက်တွန်သွားတာမျိုးတွေလို့ဒီလူမှုအတိုင်းဝိုင်းချမှာရောအကျိုးရှိတဲ့ရလဒ်မျိုးတွေတွန်းအားတွေတစုံတရာဖြစ်လာနိုင်မယ်လို့ရောဆရာအနေနဲ့မြည်ယူဆမိဘူးလားခင်ဗျာ။
အချင်းကုန်ပါလေဗျာဒါလေးလုံနေရတော့ကျွန်တော်ကတော့ဟိုအကျိုးတရားမှုအားနည်းတယ်လို့ကျွန်တော်ကပြောပြီးပြီဒါဘာလို့လဲဆိုတော့ဒါကတကယ်ဖြစ်နေတဲ့နေဒီမှာအခြေအနေကိုလာပြီးတော့လေ့လာရမှာဘာလို့ဖြစ်နေလဲဘယ်လိုဖြစ်ရှိရမလဲအဲ့ဒါကလက်တွေ့ကြပါတယ်အဲ့လိုခုနကလိုတော်မတရားမှုတွေဖြစ်နေမှုတွေနော်လူခွင့်ရေးချိုးမောမှုတွေရှိနေလည်းပဲအဲ့ဒါဥရီနဲ့အရေးယူရပါတယ်ဒီလိုဆူတောင်းပေးမှအဲ့ဒါကြီးနောက်ဆုံးသွားမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဘာသာတိုင်းပုဂ္ဂိုလ်ခံကြတာယဉ်ကျေးတဲ့လူမျိုးယဉ်ကျေးတဲ့ဘာသာလို့ခံကြရင်ဒီလိုစပြီးပါတယ်အဲ့တော့ဒီလိုဘာသာရေးကိုအခြေခံဖြစ်တယ်ဆိုတဲ့ပုံစံမျိုးဟိုသူတို့ကမြင်ပြီးတော့အဲ့လိုဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဟိုဒီပြဿနာဖြစ်ချင်းမှာပြင်းပြင်းသွားပြီးတော့အဲ့ဒီကိစ္စကိုပဲဇောင်းပေးပြီးတော့ဖြစ်လာမယ်ဆိုရင်ပို့ပြီးတော့ဖြစ်ချင်းရခက်သွားလိမ့်မယ်လို့ကျွန်တော်စိုးရင်ပါတယ်အဲဒါကြောင့်ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဟာကိုပဲပြန်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံမှာလူမျိုးရေးဘာသာရေးအဓိပကဖြစ်နေမှာမဟုတ်ဘူးတစ်ခါမှလည်းမဖြစ်ခဲ့ဘူးအဲ့လိုဟိုကျွန်တော်တို့ဒီမောင်းတော့ပြေးကြတာစပြီးတော့ဒီအကြမ်းဖက်မှုကစပြီးတော့ဒီပြဿနာတွေကတနိုင်ငံလုံးမှာအဲ့လိုဘာသာရေးလူမျိုးရေးအပြင်ပုံစံမျိုးနဲ့အဲလူတွေကဖြစ်သွားတယ်လူဖြစ်နေတယ်မဲ့တကယ်ရေးပြင်းအခြေအနေကတော့အဲ့လိုမဟုတ်ဘူးကျွန်တော်တို့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေကကျွန်တော်ဒေသမှာလာပြီးတော့အကျံဖက်တဲ့အတွက်နော်ဒီအာစာအဖွဲ့ပါဝင်ပေါ့နော်အဲ့လိုဂျင်ဂရီအကျံဖက်သမားတွေအစွမ်းရောက်သမားတွေရဲ့လက်ချက်နဲ့ဒီမိဘွားမြန်မာပြည်ထက်ထိကူးဆက်သွားတာဖြစ်ပါတယ်ဒါကြောင့်အခြေခံကြတဲ့မိစတင်တော်ဖြစ်တဲ့ရခိုင်ပြည်နယ်ရဲ့အရေးကိုဖြည့်ရှင်းဖို့ပဲအာရုံစိုက်ပါအဲ့လိုလုပ်နေချင်းအားချင်းလဲကျွန်တော်တို့ဟာအကျိုးတရားမှုအားနည်းပြီးတော့လူတွေပါအားချင်းရောင်းချင်းပါဒီလိုဖြစ်ပြီးတော့နားလွဲသွားနိုင်တယ်အကျိုးတရားမှုနဲ့တော်တော်ကိုအားနေပါတယ်ကျွန်တော်တို့အဲ့လိုကိစ္စမျိုးကိုဆူတောင်းလို့လည်းမရနိုင်ပါဘူးဟိုဒီဘာသာရေးကြောင့်ဖြစ်တယ်လို့လည်းဒီစိတ်ထဲမှာအယုံဆွဲသွားပြီးတော့နော်ကျွန်တော်တို့ဒါလိုပဲဆက်လုပ်နေကြမယ်ဆိုရင်အရှင်းကုံညုံပဲရှိမယ်ကြတကယ်ဒီစီမှာလာပြီးတော့ရှင်းနိုင်ကြပါသေးလို့ကျွန်တော်ကတော့ဆူတောင်းပါတယ်
โอเคเชื่อว่าสรุปกูอมยายเองก็เลยไม่ขึ้นมาเลยอะกูซะๆดีอุปเวทันทอดปะดุโลพอดิอะกูเราดีโลโหเคสโหป่วยမျိုးတွေจองดีโลโหมูลาตะเกเรโหพยายามจะซินมิกะနေပြီးတော့อายุปี้ยงตัวราမျိုးลั้นจองด้วยตัวราမျိုးโหโหซ้วยเสียฉินนี่ตะเกเรเว่ရှင်นี่ล่ะกูอมยายตะบอดาซ้วยนี่บ่าวครับ
เนี่ยเจนน่ะก็เหรอจ้ะดาอูณีวินเยมาสละคิดเนี่ยดีดีเบ็ดก็ดีซิซูอะนาวตะนาพาคิดแล้วชอบลงมาบาบาอีที่เกียวตัวชื่อเก็บบาเลยဘာမှမဖြစ်ခဲ့ဘူးဆိုတာမဟုတ်ပါဘူးသူကဥမာအပြည့်ကျွန်တော်တို့ဒီ1988ခုနှစ်မှာဒီနိုင်ငံရေးတက်တာရေးတခုလို့အာယုံလွှဲအနေနဲ့တောင်ကြီးနဲ့ပြည်မှာဖြစ်ခဲ့ပါတယ်အဲ့လိုပဲဒီနဝတနာဘခင်မှာကျွန်တော်ကြောက်ဆယ်မှာဖြစ်ခဲ့ပါတယ်တောင်ကူမှာဖြစ်ခဲ့ပါတယ်အဲ့လိုပဲရခိုင်ပြည်နယ်ရဲ့နောက်ပိုင်းမှာဒီဘက်မှာရှိတဲ့ကျွန်တော်ဗဟုအနောက်ချမ်းဒီဇီးကုန်းတို့ပေါ့လို့အစားရှိတဲ့မြို့တွေမှာကျွန်တော်တို့ဒီဖြစ်ခဲ့ပါတယ်ဆိုတော့နောက်တစ်ခါကျွန်တော်စကိုင်းတိုင်းထဲမှာဖြစ်ခဲ့ပါတယ်အဲ့လိုဖြစ်နေတဲ့ပြည်နယ်တွေအကုန်လုံးကပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ရခိုင်ပြည်ထနာပေါ်မှာဘာသာရေးကိုသွတ်သွင်းတယ်တော်တော်များများဒါကျွန်တော်ပြောချင်တာနှစ်ဖက်လုံးအဆွေးရောက်တဲ့လူတွေကဘာသာရေးဆန္ဒပုံစံမျိုးဖန်တီးရဖန်တီးတဲ့အခါမှာနှစ်ဖက်လုံးကဒီဘာသာရေးဆန္ဒဖန်တီးတဲ့နောက်မှာမသိနာမနေတဲ့ပြည်သူတွေလူထုတွေနဲ့အထင်လဲမှမှုတွေဖြစ်ပြီးတော့မှဒီထီကျုံတွေဖြစ်ပေါ်ခဲ့တယ်ဆိုတာရှိတယ်နောက်တစ်ခါဒီနိုင်ငံရေးသမားတချို့ရဲ့ဘာသာရေးကိုနိုင်ငံရေးကိစ္စမှာအတုံးချတဲ့ကိစ္စတွေကြောင့်ဒီထီကျုံတွေဖြစ်ခဲ့တယ်ဆိုတာတမိုင်းမှာထင်ရှားဖြစ်ပါလေအဲ့တော့ဒီခုကာလဟာအာမနာလမ်းပြောရမယ်ဆိုလို့ရှိရင်ဘာသာတစ်ခုနဲ့တစ်ခုနဲ့ကြာအထူးသဖြင့်အစ္စလာမ်ဘာသာနဲ့ဒီဗုဒ္ဓဘာသာဝင်တွေကြာမှာအထင်မြင်လွဲမှမှုကြီးကြီးမားမားနဲ့ဆန်းဆန်းရှိတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီအားတွေကိုလို့ဖြေရောဖို့ဆိုတာဘာသာချင်းချင်းချစ်ချစ်ရင်းနှီးမှုရအောင်ဒါကြောင့်မလို့လူမှုဒီ CSO တွေ NGO တွေအနေနဲ့ကကျွန်တော်တို့ interface တွေပဲလုပ်ရတာဖြစ်တယ်ဒါကသူတို့အပိုင်း
အခုပိုင်းကကျွန်တော်အစိုးရကိုယ်တိုင်ကတိုင်းပြည်မှာတဟဆာဖြစ်တာဖြစ်စွာနေထိုင်နိုင်ရေးကိုဦးစီးဦးဆောင်ပြုပြီးတော့မှဆူတောင်းပွဲပုံစံနဲ့ကျင်းပတယ်လို့ကျွန်တော်မြင်တယ်။ဒါလိုအပ်တယ်လို့ကျွန်တော်မြင်တယ်။တိုးတော့ဒီပြဿနာကိုရခိုင်မှာလူဖြည့်ရှင်းလို့မရဘူးဆိုတော့ပေါ့ဒါကျွန်တော်လက်ခံတယ်။ရခိုင်ရဲ့ပုံစံကိုကျွန်တော်တနူးစဉ်းစားရမှာဖြစ်တယ်။ဒါအဲ့မှာမှန်တယ်အကြမ်းဖက်မှုလက်မခံမှုဆိုတဲ့အယူဆလည်းကျွန်တော်ချင့်ကန့်မှာဖြစ်တယ်လို့နိုင်ငံတွင်းမှာရှိတဲ့နိုင်ငံသားဆိုတဲ့အခွင့်အရေးအခြေခံပေါ်မှာဘယ်လိုဖြည့်ရှင်းမလဲဆိုတော့ဆက်စဉ်းစားသွားမှာဖြစ်တယ်။အဲ့တော့ဒီနှစ်ခုလုံးကိုဆက်ဆက်ပြီးတော့မှဒါလို့ရုံနဲ့ရခိုင်ပြည်ထောင်စုပြည်လည်မှာဆိုမပြည်လည်နိုင်မှုဆိုတဲ့ကောက်ချက်ကတော့မတူဘူးလို့ကျွန်တော်ထင်တယ်။အဲ့ဒါကတော့အတော့လို့အဲ့ဆူတောင်းပွဲတွေအနေနဲ့ကတော့ကျွန်တော်နားလည်တာကလွဲနေတဲ့အဖြစ်အပျက်လွဲမမှုတွေကိုတက်တက်မှတ်ပြီးတဲ့ကွဲလို့ကျွန်တော်မြင်ပါတယ်။တကယ်တမ်းကျတော့တရားဥပဒေစိုးမိုးမှုကတည်ကြပါတယ်။နောက်ဆုံးသွားတဲ့ငုံ့မှုပြဿနာမှာလည်းငုံ့မှုကြောင့်လည်းပုခုကျွန်တော်တို့ဒီပြတ်တော့ဖျားမှရောင်းနေအဲ့မှာမောင်းထုတ်လိုက်တယ်။တကယ်တမ်းတရားဥပဒေစိုးမိုးမှုရှိရင်2008ဖွဲ့စည်းပုံအရာကိုကျွန်တော်တို့ကဒီကျွန်တော်ဘောင်းထုတ်လိုက်တဲ့လူတွေကိုကျွန်တော်တို့အဆွန်ရောက်တဲ့လူများကိုယီဒီဘာသာကပဲဖြစ်ဖြစ်အစ္စလမ်ဘာသာပဲဖြစ်ဖြစ်ဗုဒ္ဓဘာသာပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်ဟိန္ဒူပဲဖြစ်ဖြစ်အဆွန်ရောက်တဲ့လူတွေကိုကျွန်တော်တရားဥပဒေအရအရေးကြီးလို့ရတယ်ကျွန်တော်တို့ကဒီလိုအရေးမြူပဲနဲ့တော့ဒီလိုပြောပြတဲ့ပုံစံမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်တယ်ဒါတစ်ပိုင်းပါအဲ့တော့အပိုင်းတွေကိုဆက်ဆက်ပြီးကျွန်တော်စဉ်းစားတာကတော့အပေါ်ဟုတ်ပြီဆက်ဆက်မှုနဲ့အတူတူခွဲပြီးတော့လည်းစဉ်းစားရမယ်လို့မြင်ပါတယ်ဟု
တ်တယ်ဇော်လုံးလုံနေရမယ့်ကိစ္စတွေရှိ
တယ်ဟုတ်တယ်ဟုတ်ဖြစ်မှာဟုတ်ပါဟုတ်ကဲ့ဒီလိုလုံးလုံးပဲစဉ်းစားတက်ပါတယ်အထင်ကြီးလွဲမှမှုလို့ဖြည့်ဖြောက်တဲ့ပွဲလို့ပဲကျွန်တော်မြင်တယ်လိုအပ်တယ်လို့မြင်တယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုံကိုယ်တွေလည်းရှိနေပါသေးတယ်သူတို့ကလည်းအလှပေးကြပါတယ်ဟိုတူကတော့လာရှုံမျိုးကဥကုကိုကြီးဖြစ်ပါတယ်ဥကုကိုကြီးရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနေပါတယ်ခင်ဗျဟု
တ်ကဲ့ပါကိုမြကြီးရဲ့သဘောထားကိုကျွန်တော်သဘောတူပါတယ်အဲရခိုင်ပြည်နယ်မှာရှိနေတဲ့ကိစ္စကိုကျွန်တော်ဒီတွင်မှာပြန်နာလာမှာဆိုလို့အဲဒါတွေကောင်းဆောင်နေရစုစုစီစီနဲ့ဒီမှာစီစီလုံးလုံးညီညွတ်နဲ့နေတယ်လို့တေးဥစ္စာကံကိုပြတဲ့သဘောလို့ကျွန်တော်ယူဆပါတယ်အဲစီနီဝဲတွေလည်းလှုပ်ပါဆူတောင်းဝဲတွေလည်းလှုပ်ပါဆူတောင်းတိုင်းလည်းရနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်သဘောပေါက်ပါတယ်အဲစီနီဝဲတွေကိုတေးချလှုပ်ရမယ်အဲသဘောထားတွေပြောပေါ်ကောင်းတဲ့အားလုံးအပွဲပွဲမှာစီနီမှရမယ်ကျွန်တော်ရခိုင်ပြည်မှာဖြစ်တဲ့ကိစ္စတော့အဲတစ်ဖက်နိုင်ငံကရောက်လာတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲတိုင်းနာတွေပေါ်မှာလွှမ်းမိုးလာတယ်လို့ကျွန်တော်တို့ရေပူရအားဖြင့်တော့နားလည်ပါတယ်။ဟုတ
်ကဲ့
ကျွန်တော်တို့လာရှုမြို့မှာဆိုရင်ကျွန်တော်လာရှုမြို့ပေါ်မှာဆိုရင်လည်းဘာသာအပေါင်းစုံလူပေါင်းစုံရှိပါတယ်။အဲခရစ်ယာန်ဆိုရင် Roman Catholic ရှိတယ်။အဲကျွန်တော်တို့အင်္ဂလိပ်ကန်ရှိတယ်။အဲကျွန်တော်တသမဏိဥပုသင်ရှိပါတယ်။အဲကျွန်တော်မွတ်စလင်ရှိပါတယ်။အဲဗန်ဒီတွေရှိပါတယ်။အဲဟိန္ဒူရှိပါတယ်။ဗောဓကားရှိပါတယ်။ပန်ချာရှိပါတယ်။အကုန်လုံးတစ်မြို့လုံးမှာကျွန်တော်တို့အပေါင်းအသင်းတွေကဂရုပွဲကိုပဲရှိတယ်ကျွန်တော်တို့ဖိတ်တယ်ဆိုရင်ကျွန်တော်သွားပါတယ်အဲကျွန်တော်ကိုယ်တိုင်ငလည်းဗုဒ္ဓဘာသာဖြစ်နေပြီမဲ့လေငယ်စဉ်ဘဝကတော့တတ္တမနိဥပုသင် 70 Adventist အဲကျွန်တော်တို့ SDA အကြောင်းကိုကျွန်တော်ကျောင်းတက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ကျောင်းဦးဆရာကြီးနဲ့ဆရာမကြီးက American လူမျိုးတွေဖြစ်ပါတယ် Mr. B Bagar နဲ့ Mrs. B Bagar ဖြစ်ပါတယ်ဟုတ
်ကဲ့ကိုကြီးကျေးဇူးပါကျွန်တော်တို့ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းပါသေးတယ်ကျွန်တော်နောက်တူးလည်းရှိနေပါသေးတယ်ရန်ကုန်မြို့ကကို slime ပွေကုန်းမှာ slime ပွေကုန်းသဘောထားလည်းလူရင်းတို့ရှင်ဆွေးနွေးပါခင်ဗျာ
โอเคซูเปอร์มิดซูดาวน์น่ะတော့ကောင်းပါတယ်ဒါပေမဲ့တကယ်တမ်းซูดาวน์น่ะကြာတော့ဟိုအိမ်မှာပဲဟိုတီးကန်စီซูดาวน์ပြည့်လို့ရပါတယ်ဒီဥစ္စာကတော့ရွေချက်နှစ်ခုရှိနေတင်တယ်တစ်ခုကတော့ between ငင်းချဲရအောင်ပေါ့နောက်တစ်ခုကတော့နိုင်ငံတကာဖိအားဇော့ချသွားအောင်လို့ကျွန်တော်မြင်တယ်အဲ့တော့နိုင်ငံတကာဖိအားဇော့ချသွားအောင်ဆိုရင်တော့အခုလေးရှိမှာကျွန်တော်တို့ခရီးယာအဖွဲ့ချုပ်ကြီးခရီးယာဟိုပစ္စည်းကနေပြီးတော့မှစင်ညာချက်တွေပါတယ်ထုတ်ပြန်ပြီးတော့မှဥပမာ Human Rights Watch လို့အဖွဲ့လိုမျိုးကိုမိတ်တူတွေပေးပြီးတော့မှနိုင်ငံတကာကိုသူတို့ရှင်းပြနေဆိုတော့ပိုကောင်းမယ်ထင်တယ်အဲ့ဒီချိန်မှာတော့ခရီးရန်တွေလည်းအများကြီးဆုတ်ရှာဖို့လိုမယ်နောက်ဒီဥစ္စာကစင်ညာချက်ထုတ်မယ်ဆိုရင်တော့ဘာသာရေးပြည်ပခတ်မဟုတ်တဲ့အကြောင်းဒါနိုင်ငံသားဖြစ်ခွင့်မဖြစ်ဖြစ်ရေးကိစ္စဖြစ်တဲ့အကြောင်းတွေကိုလည်းရှင်းရှင်းလင်းခရီးရန်တွေအခုချိန်မှာထုတ်ရှာလို့ပိုကောင်းမယ်ထင်တယ်ဆရာ
โอเคကျေးဇူးပါကိုစလိုင်းပွေကိုအခုကျွန်တော်တို့ဟိုဒီဟို Facebook တွေ email တွေနဲ့ပို့ထားတဲ့စာတချို့ကိုလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ရှားပေါင်တချို့စာတွေဖတ်ပြပေးပ
ါဟုတ်ကဲ့ပါသောရရှင်ဦးတင်ဝင်းကြောက်ပတောင်းက email ပို့လာတဲ့စာထဲမှာရေးထားတာကတော့ဘာသာပေါင်းစုံစုတောင်းပွဲတွေဟာငြင်းငြင်းရေးအတွက်အရေးပါပါတယ်တဲ့ဦးတန်းရဲ့ကုလသမဂ္ဂနှုတ်ဆက်မိကွန်းမှာပြောဘူးတယ်လို့မှတ်သားဖူးပါတယ်ကမ္ဘာငြင်းငြင်းရေးဟာနိုင်ငံရေးခေါင်းဆောင်တွေမှာဒါမကဘာသာရေးခေါင်းဆောင်တွေမှာလည်းတာဝန်ရှိပါတဲ့တကဘာလုံးတသားတည်းပဲအတင်းအာဓမဖြစ်ချင်တာကတော့ငင်းငင်းရေးအတွက်အန်ရဲ့ကြီးမားလုံးပါတယ်ဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်တန့်စင်မင်းဆိုသူကတော့ခုတ်ရတခြားရှာရတခြားလိုပဲမြင်ပါတယ်တကယ်ဖြစ်ချင်ရင်စပွဲဝိုင်းအရောက်ခေါ်ယူဆွေးနွေးသင့်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ်သောရရှင်ကိုကိုဦးဆိုသူကတော့ ဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အဖွဲ့အစည်းတွေကိုအရေးမယူရဲလို့အခုလိုဆူတောင်းပြတာလားမေကွန်းထုတ်တင်ပါတယ်ဆိုပြီးမေကွန်းထုတ်ထားပါတယ်နောက်ထသောရရှင်ကိုကြီးဆိုသူကတော့နိုင်ငံတော်အစိုးရကဥပဒေအတိုင်းဆောင်ရွက်ရမည်ပြည်သူပြည်သားအလုံးဥပဒေကိုလိုက်နာရမည်ထို့အပြင်လူမျိုးဘာသာမခွဲခြားပဲအတူရှင်တွဲနေထိုင်တဲ့ရေးကိုနိုင်ငံတော်ကဆောင်ရွက်ပေးရမည်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆိုတော့ကျွန်တော်ဟိုအစီအစဉ်ဆုံးမသက်ခင်မှာဟိုဟိုချင်းယုံဒီပြည်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်မျိုးကိုမေးချင်ပါတယ်ဆက်စပ်တော်တာရှင်တယောက်ကလည်းထောက်ပြသွားတာတခုကတော့ဒီထိတွေ့ဆက်ဆံမှုတွေဒီလူမှုတိုင်းဝန်ချာမှာပို့ပြီးလုပ်တင်တယ်ဒါမှလည်းဟိုငင်းငယ်မှုတင်းမြတ်ဖို့တွေဖြစ်လာမယ်ဆိုတော့ဒီလိုဆူတောင်းတာဆူဝေးတာတွေလို့လှုပ်ရှားမှုတွေဖြင့်ဒီလူမှုတိုင်းဝန်ချာမှာတင်းမြတ်ဖို့ဆိုရင်တခြားလုံနိုင်တာတွေလုပ်ဖို့ကောင်းတာတွေနောက်အစိုးရပဲဖြစ်ဥဆောင်တာမျိုးလွတ်တော်ကနေဥဆောင်တာမျိုးဘာတွေလုပ်တင်တယ်လို့ယူဆလဲဆရာဦးဖေတန်
ဟုတ်ကဲ့ကျွန်တော်เนาะဒီကိစ္စတွေကိုဟိုထဲထဲဝင်ဝင်ပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြဖို့လိုပါတယ်အဲကျွန်တော်ဘာသာရေးအတွက်ကိုဆွဲပြီးတော့လုပ်ဖို့တဲ့เนาะကျွန်တော်နိုင်ငံရဲ့အကျအသေးအခက်အခဲတွေကိုဘယ်လိုရှိလဲဆိုတာကိုပြည်သူတွေနားလည်အောင်ပြောပြဖို့လိုတယ်အဲဒီကတစ်ချိန်ဘာသာရေးပြဿနာမဖြစ်လာနိုင်အောင်အစိုးရကထိန်းချုပ်တာပို့ပြီးတော့မှတ်ကမ်းပါတယ်ဒီလိုဆူတောင်းမယ်နိုင်ငံကမှလည်းအဲလိုပြဿနာတွေကြမ်းတမ်းမှုတွေအများကြီးရှိနေတယ်ဒါနိုင်ငံမှအဲလိုကိုယ်ရောဒီလိုတော့ဆူတောင်းနေတာကြီးကျွန်တော်မတွေ့ဘူးပါဘူးကျွန်တော်နိုင်ငံမှာလည်းတိုင်းရင်းသားစစ်နဲ့တိုင်းအချင်းချင်းနိုင်ငံနိုင်ငံတော်နဲ့ဖြစ်နေတာအများကြီးကြာပါပြီ
ဟုတ်ကဲ့ဆရာဦးဖေတန်ကျွန်
တော်ရက်တန်းသွားတယ်ဆိုတော့
ဟုတ်ကဲ့ဆရာဦးဖေတန်ကျွန်တော်ကိုမြာရေးကိုလည်းစက္ကန့်30လောက်ကြံသေးတော့အချိန်ပေးချင်ပါတယ်ကိုမြာရေးသဘောထားအောင်လူရင်းတူရှင်ဆွေးနွေးပြပါအောင်ခင်ဗျာဒီလူမှုအတိုင်းဝန်ကြမှာတခြားလုံနိုင်တာလုပ်ဖို့ကောင်းတာဘာတွေများရှိအောင်လဲ
ကျွန်တော်ကတော့မြင်တာကတော့ဒီလူမှုအတိုင်းဝန်ကြမှာဝေးကွာနေတဲ့ community အချင်းချင်းကြားလူမှုအတိုင်းဝန်နှစ်ခုကြားတွေ့ဆုံမင်းကြီးဆန်နေတဲ့စကားတွေပြောနေတဲ့အခြေအနေမျိုးအစိုးရဖန်တီးပေးတင်ပါတယ်နောက်တစ်ချက်ကတရားဥပဒေရရှောက်မှတ်မှန်ကန်တဲ့တရားစီရင်ရေးကြောသားရင်သားမခွဲခြားပဲစီရင်ပါရဲရဲတင်းတင်းလုပ်ပါအစိုးရတွေအကုန်လုံးကိုရဲရဲတင်းတင်းဥပဒေရအရေးတန်တဲ့စနစ်တစ်ခုပေါ်ထွန်းအောင်လုပ်ပါဒီလောက်ပါပဲရ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဥပေသန်းကိုမြာရေးနဲ့ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေအီးမေးလ်တွေ Facebook တွေကနေမှတ်ချက်ပေးပို့တဲ့သူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညဒရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ကြီးညာပေးပါမယ်ရှင
်အနောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့တပ်တန်းနှစ်နှစ်ရှိပြီဖြစ်တဲ့နျူကလ িয়ার သဘောတူစာချုပ်ထက်ကအတိုင်းအီရန်ဘက်ကလိုက်နာမှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်အီရန်နိုင်ငံကတော်လိုင်းအဆောင်တပ်ဖွဲ့ပေါ်မှာအကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအရေးယူတန်းခတ်မှုအသစ်တွေချမှတ်ဖို့ပါလှုံ့ဆော်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူပောင်အတိုင်းဝဲနှစ်ခုကြာဖြစ်ပွားတဲ့ပဋိပက္ခကိုဖြေရှင်းနိုင်ရေးနိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်ဖို့အတွက်အသင့်ရှိတယ်လို့တောက်ကြံတဲ့လုံခြုံရေးကောင်စီမှကျင်းပတဲ့အလွတ်တဘောအစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်နဲ့ပြင်သစ်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့တိုင်းနဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေနေရပြန်နိုင်မှုအကြမ်းဖက်မှုအဆုံးသတ်ဖို့ကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုပါတယ်။ရွန်ဂျာပြဿနာနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့လည်းကူညီပြီးဖြေရှင်းပေးကြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်ပင်တို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကစာရေးသားပေးပို့သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးချုပ်ဟာစီနာရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ဒီစာကိုယူဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းနဲ့တောင်ပိုင်းတောင်ထုတတ်တဲ့ခရိုင်တွေမှာရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တဲ့အတွက်တေဆုံးသူဟာ60ရှိသွားပြီဖြစ်ပါတယ်။အခုထိပျောက်ဆုံးနေသူကတော့38ဦးရှိပါတယ်။စနေနေ့ဗီယက်နမ်နိုင်ငံသဘာဝဘေးအန္တရာယ်ကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုကော်မတီကဒီစင်းကိုထုတ်ပြန်တာပါ။
တဲ့ရင်ချင်းချုပ်ကိုဒေါခင်မြွတ်သက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်စနေညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းသောရရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.